Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2025ခု January 16ရက်နေ့ကြာသပတေးနေ့ညဘက်ရေဒီယိုရုပ်သံအစီအစဉ်ကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်တို့ရဲ့အတန်လင်းအစီအစဉ်တွေကိုလိုင်းနိုမီတာ19 25 30နဲ့လိုင်းလံမီတာ190တို့ကပါဖမ်းယူနာတော်တာဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီညဘက်အတန်လင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါမှာအမေရိကန်ပြည်ထောင်စုမှာသမ္မတတွေပေါ်ကိလုတ်ခွင့်ပေးထားတာကိုအဆုံးသတ်သင့်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်တခါဒီဟာမတ်စစ်သွေးကြွအဖွဲ့တွေဟာနောက်ဆုံးချက်အချိန်အထိကိုရှော့ပေါ့မှုတွေရအောင်လုပ်နေတယ်လို့ဒီအစ္စရေးဝန်ကြီးချုပ်ကဆွတ်ဆွဲပြီးတော့ဂါဇာအပြည့်ရဲ့သဘောတူညီချက်ကိုအတည်ပြုဖို့အတွက်ရွှေ့ဆိုင်းလိုက်ပါတယ်တခါအီတလီအခြေစိုက်ကာကွယ်ရေးနည်းပညာကုမ္ပဏီလီယိုနာဒိုကဒီမြန်မာရေတပ်အတွက်ကိုလက်နက်ရောင်းချနေတယ်ဆိုတာမဟုတ်ဘူးလို့ညှင်းဆန်လိုက်ပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
နောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေမတိုင်မီသတင်းပေးပို့ချက်တွေကိုတင်ဆက်မှာဖြစ်ပါတယ်သတင်းပေးပို့ချက်တခုထဲမှာဆိုရင
်ဥတီချက်မတူရခါကြတော့ကျွန်တော်တင်တဲ့နီးစပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်အဲ့တော့ကမကထလုပ်ပြီးတဲ့တရုတ်ပြည်ဘက်ကကြတော့ဒါနေဆက်တည်ငြိမ်ရေးပေါ့ဗျာ
MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီကြားဒီကနေ့ဆွေးနွေးမှုတွေထပ်မံပြုလုပ်ပါတယ်ဒီအပေါ်သုံးသပ်ချက်ကိုမကြမီပဲအပြည့်အစုံတင်ဆက်ပေးပါမယ်အဲ့ဒီနောက်မှာတော့ကရင်ပြည်နယ်ဒီမော့ဆိုကရင်နီဒီမော့ဆိုဒေသမှာစစ်ပေးဒုက္ခသည်စခန်းကိုစစ်ကောင်စီကလေကြောင်းကတိုက်ခိုက်တဲ့အတွက်အရသာတွေဆုံးမှုတွေရှိပါတယ်။ဒါအပြင်မန္တလေးတိုင်းမရရမှာလည်းစစ်ကောင်စီကလက်နက်ကြီးနဲ့ပြစ်လို့အရသာတွေတွေဆုံးပါတယ်။ဖားကမှာတော့ရွှွန်းနှံဖုံးသွားသူတွေကိုတေတဲ့သူဆင်းရဲအတိအကျမသိရသေးပေမဲ့ရှာဖွေနေတာကိုတော့ဒီကနေ့ရဆန်းလိုက်ပြီးဖြစ်ပါတယ်။ဒီလိုသတင်းပေးပို့ချက်တွေကိုဥစွာတင်ပြပေးမှာပါ။အခုတော့သတင်းတွေကိုကျွန်တော်နဲ့အတူမဆူမြတ်မွန်တို့ကပြောမယ့်ပြောပြမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာသမ္မတတာဝန်ယူထားသူတွေအပေါ်ကင်းလွတ်ခွင့်ပြုထားတာကိုဒီအဆုံးသတ်သင့်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်ပါတယ်သမ္မတတက်တန်းကုံဆုံးဖို့ရပ်ပိုင်းမဲ့လိုတော့တဲ့သမ္မတဘိုင်ဒန်ကပုံထုံးတွေတုန်းကနိုင်ငံကိုဒီမိန်ကွန်းနောက်ဆုံးပြောကြားစဉ်မှာခုလိုပြောကြားခဲ့တာဖြစ်ပါတယ
် We need to amend the constitution to make clear that no president is immune from crimes that he or she commits while in office
သမ္မတတာဝန်ယူထားချိန်မှာရာဇဝတ်မှုကျူးလွန်တဲ့ဘယ်သမ္မတကိုမဆိုပြစ်ဒဏ်ကိလုတ်ခွင့်မပြုဘူးဆိုတာရှင်းရှင်းလင်းလင်းဖြစ်အောင်လို့ဖွဲ့စည်းပုံကိုပြင်ဆင်တဲ့လေလို့ပြောသွားတာပါသမ္မတရဲ့လုပ်ပိုင်ခွင့်အာဏာဟာအကျွင်းမဲ့ချုပ်ခိုင်ထားနိုင်တဲ့အာဏာမျိုးမဟုတ်ပါဘူးအဲ့ဒီလိုလည်းမဖြစ်သင့်ပါဘူးလို့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်2020ရွေးကောက်ပွဲရလဒ်ကိုပြောင်းလဲနိုင်အောင်စ조사မှုတွေနဲ့ပတ်သက်လို့အဲ့ဒီချိန်မှာသမ္မတတာဝန်ယူထားတဲ့ Trump ကိုရာဇဝတ်မှုနဲ့အရေးယူခွင့်မရှိဘူးလို့ပြည်ထောင်စုတရားရုံးချုပ်က2024ခုနှစ်မှာဆုံးဖြတ်ခဲ့ပါတယ်ဒီကိစ္စစုံစမ်းစစ်ဆေးမှုတွေမှာလည်းတကယ်လို့ Trump ကအခုထပ်ပြီးတော့သမ္မတအရွေးမခံခဲ့ရရင်ရာဇဝတ်မှုတွေနဲ့အရေးယူနိုင်မှာဖြစ်တယ်လို့ဒီအထူးစုံစမ်းရေးမှုကအစည်းအဝေးခန်းစာထဲမှာရေးသားခဲ့ပါတယ်2024 November ရွေးကောက်ပွဲမှာဒုတိယအကြိမ်သမ္မတအရွေးခံခဲ့ရတဲ့ Donald Trump ကိုအာဏာလွှဲပေးဖို့ပြင်ဆင်နေတဲ့သမ္မတ Biden ကအာဏာကိုကျမ်းသာကျွယ်ဝသူတစုကချုပ်ကင်မှာစိုးရိမ်စရာဖြစ်တယ်လို့လည်းသူ့ရဲ့နှုတ်ဆက်မိန့်ခွန်းထဲမှာပြောသွားခဲ့ပါတယ်အချမ်းတကအချမ်းသာဆုံးလူတွေစီမှာပဲလုပ်ပိုင်ခွင့်အာဏာတွေရှိနေရင်အာဏာအလွဲသုံးစားလှုပ်မှုတွေကိုဘယ်သူကမှထောက်ပြတားဆီးနိုင်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကပြောပါတယ်။လုပ်ပိုင်ခွင့်ရှိသူလူတစုကပုံဖော်နေတဲ့အမေရိကန်ပြည်ထောင်စုမှာဒီမိုကရေစီအခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေကိုချိန်ချောက်နေပြီလို့သူ့ရဲ့နှုတ်ဆက်မယ်ခွန်းထဲမှာသမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ
်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကအောက်လွှတ်တော်မှာဩဇာကြီးမားတဲ့လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌမိုက်ဒါနယ်ကိုကော်မတီဥက္ကဋ္ဌတာဝန်ကနေမနေ့ကဗိုလ်ထူးနေမှာဖယ်ရှားလိုက်ပါတယ်။ Republican Party ရဲ့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ Ohio ပြည်နယ်ဆိုင်ရာအောက်လွှတ်တော်အမတ် Mike Turner ဟာ Ukraine ကိုအကူအညီတွေပေးတဲ့အပေါ်လူသိရှင်ကြားထောက်ခံသူဖြစ်တယ်လို့တခြားမတူညီတဲ့အမြင်တွေရှိတာကြောင့်ရွေးကောက်ခံသမ္မတ Donald Trump နဲ့သဘောထားမကိုက်ညီသူလည်းဖြစ်ပါတယ်။အမတ် Mike Turner ဟာအနေနဲ့အောက်လွှတ်တော်ထောင်လိုင်းရေးကော်မတီကိုဆက်ပြီးတော့ဥဆောင်တော့မှာမဟုတ်ဘူးလို့လွှတ်တော်ဥက္ကဋ္ဌ Johnson ကသတင်းတောက်တွေကိုမနေ့နှောင်းပိုင်းကပြောဆိုပါတယ်အခုလိုမိုက်တာနာကိုဖယ်ရှားဖို့ဆုံးပြလိုက်တာဟာအမေရိကန်ရဲ့ထောက်လိုင်းရဲ့အတိုင်းအဝိုင်းနဲ့ကော်မတီနဲ့ဆက်ဆက်နေတဲ့အရာအားလုံးကိုအသစ်ပြန်ဆောက်ဖို့လိုတာကြောင့်ဖြစ်တယ်လို့လွတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်ကပြောဆိုပါတယ်အောက်လွတ်တော်ထောက်လိုင်းရဲ့ကော်မတီရဲ့ဥက္ကဋ္ဌအသစ်ကိုမကြခင်မဲ့ကြီးညာသွားမယ်လို့လည်းဥက္ကဋ္ဌဂျွန်ဆန်ကပြောဆိုပါတယ်
ဟမတ်စစ်သွေးကြွအဖွဲ့ဟာဒီနောက်ဆုံးကြံအချိန်အထိကိုရှော့ပေါ့မှုတွေရအောင်လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆက်ဆွဲပြီးတော့ဒီဂါဇာကမ်းမြောင်ဒေသမှာအပြစ်ခတ်ရဆိုင်သဘောတူညီချက်ကိုအတည်ပြုဖို့အတွက်ရွှေ့ဆိုင်းလိုက်ပါတယ်သဘောတူထားတဲ့အချက်အလုံးကိုစစ်သွေးကြွအဖွဲ့ဘက်ကလက်မခံတဲ့၍ဒီသဘောတူညီချက်ကိုတရားဝင်လက်ခံဖို့အတွက်အစ္စရေးအစိုးရအဖွဲ့အစည်းအဝေးလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟုကပြောကြားခဲ့ပါတယ်။ဟမတ်စ်ဘက်ကအလျှော့ပေးမှုတွေရဖို့နောက်ဆုံးအချိန်ထိလုပ်နေတယ်လို့ဝန်ကြီးချုပ်ရွရွထုတ်ပြန်ချက်မှာဖော်ပြပါတယ်။ဘာတွေလဲဆိုတာကိုတော့အတိအကျပြောချင်မရှိပါဘူး။ပုံထုတ်နေညာဘက်ကရရှိခဲ့တဲ့ဒီအပြစ်ခတ်ရဆိုင်ရေးသဘောတူညီချက်ကိုအစ္စရေးအစိုးရဘက်ကတရားဝင်အတည်ပြုဖို့အတွက်ဒီနေ့မနေ့ပိုင်းဝန်ကြီးအဖွဲ့အစည်းအဝေးလုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ဒီအစည်းအဝေးနောက်ဆုတ်သွားတာဖြစ်ပါတယ်။လာနေချီကြိုးပမ်းညှိနှိုင်းခဲ့ပြီးတော့မနေ့ကရရှိတဲ့အဆင့်30ပါအပြစ်ရသဘောတူညီမှုကိုအပြစ်အဝအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့တနင်္ဂနွေနေ့မှစတင်အသက်ဝင်မှာဖြစ်ပါတယ်။ဒီကနေ့ကြာတာပြည်နေ့အထိအစ္စရေးစစ်တပ်ကဂါဇာကမ်းမြောင်ဒေသကိုလေကြောင်းတိုက်ခိုက်မှုတွေဆက်လုပ်နေတာကြောင့်ပါလက်စတိုင်း80ထက်မနည်းသေဆုံးတယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိတွေကပြောပါတယ်အစ္စရေးနဲ့ပါလက်စတိုင်းကဒီဟမတ်စ်အဖွဲ့အစည်းမှာသတင်း6ပတ်ကြာအပြည့်ရသဘောတူညီချက်ဟာ15လကြာနေပြီဖြစ်တဲ့စစ်ပွဲတွေကိုရပ်ဆိုင်းထားနိုင်ဖို့ဖြစ်ပါတယ်ဟမတ်စ်တို့ဖန်ဆီးထားတဲ့အစ္စရေးတစားခံတွေကိုပြန်လွှတ်ပေးရင်းနဲ့အစ္စရေးတို့ဖန်ဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားယာနဲ့ချီပြန်လွှတ်ပေးရေးလဲသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်သဘောတူညီချက်ပထမအဆင့်မှာတော့ဂါဇာမှာ42ရက်အပြည့်ခတ်ရဆဲထားမှာဖြစ်ပြီးတော့အစ္စရေးတစားခံ33ယောက်ကိုဟမတ်စ်ကပြန်လွှတ်ပေးရမှာဖြစ်ပါတယ်ရှင်
ဒီတိုင်းနဲ့ယူကရိန်းတောင်မှာစီးရီးအရာပူပေါင်းဆောင်ရွက်မှုသိပ္ပံနဲ့နည်းပညာကဏ္ဍအကျိုးဆောင်ရွက်မှုကိုယူခံလိုက်ရတဲ့ယူကရိန်းကောက်ပဲသီးနှံတွေကိုခြေရာခံဖို့အပါအဝင်နိုင်ငံသဘောတူစာချုပ်ကိုချုပ်ဆိုသွားမယ်လို့ဗြိတိန်ကမနေ့ကကြာတာပရိနေမှာတင်ကြားလိုက်ပါတယ်။ဝန်ကြီးချုပ်ခီယာစတီမာဟာယူကရိန်းကောင်းဆောင်နေတဲ့သဘောတူစာချုပ်လက်မှတ်ရေးထိုးဖို့အတွက်ယူကရိန်းမြို့တော်ခီဖ်ကိုရောက်ရှိနေပါတယ်။ဒါအပြင်ခီးစင်အတွင်းယူကရိန်းတပ်ဖွဲ့တွေအတွက်နောက်ထပ်စစ်လက်နက်အကူအညီပစ္စည်းတွေပေးဖို့ကိုလည်းပြစ်တိန်ဝန်ကြီးချုပ်စတီမာကကြေညာသွားမှာဖြစ်တယ်လို့ပြစ်တိန်ဝန်ကြီးချုပ်ယုံကပြောပါတယ်။ဒါဟာအခုလောလောဆယ်အတွက်မဟုတ်ဘဲနှစ်နိုင်ငံအကြားလာမယ့်ရာစုနှစ်တွေအတွက်ပါရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ဝန်ကြီးချုပ်စတီမာကကြေညာချက်ထဲမှာပြောဆိုထားပါတယ်။ Baltic Finland Finland နဲ့အဇတ် Finland မှာရုရှားရဲ့ကျူးကျော်မှုတွေကိုတားဆီးနိုင်ဖို့အတွက် Finland ရဲ့အကြောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလည်းဒီသဘောတူညီချက်ထဲမှာပါဝင်ပါတယ်။ဒါအပြင်ပြစ်တိန်နဲ့ယူကရိန်းနှစ်နိုင်ငံအကြားလေယာစိုက်ပျိုးရေးနည်းပညာကျန်းမာရေးစောင့်ရှောက်မှုနဲ့အာကာသဆိုင်ရာကိစ္စရပ်တွေအတွက်လည်းအတူလက်ဆွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲရုရှားကယူကရိန်းမှာရှိတဲ့ Chernihiv Dnipro Propria ဒေသတွေကို drone ဒုံးကျည်တွေအမြောင်အများနဲ့ပစ်ခတ်တိုက်ခတ်ခဲ့တာကြောင့်အင်ဂျင်သုံးတာစနစ်တွေနဲ့ပျက်စီးပြီးလူထုသေဆုံးခဲ့ပါတယ်။ရုရှားဘက်ကပစ်ခတ်လိုက်တဲ့ drone 55စင်းက34စင်းကိုယူကရိန်းကပစ်ချနိုင်ခဲ့တယ်လို့ပြောဆိုပါတယ်။
View American တန်ညဘက်မြန်မာဘာသာစီစဉ်တွေကို ည9:00 ကနေ 10:00 အထိ Lightometer 19kHz 1553ည Lightometer 25kHz 11803ည Lightometer 30kHz 9963ည တို့အပြင်စနေတနင်္ဂနွေနေ့မှာ Lightometer 190kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဇန်နဝါရီလ16ရက်ကြာတာဘရင်းနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါရှင်။အီတလီနိုင်ငံအခြေစိုက်ရေချောင်းလေချောင်းကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်နည်းပညာကုမ္ပဏီလီယိုနာတို့ကမြန်မာရေတပ်အတွက်ကိုလက်နက်ရောင်းချနေတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုညှင်းဆန်လိုက်ပါတယ်။အီတလီမှာနေစင်ထုတ် Il Manifesto သတင်းစာ Asian Defense နဲ့ James ကာကွယ်ရေးဆိုင်ရာ Journal မှာဖော်ပြခဲ့ကြတဲ့86 mm စစ်သင်္ဘောတပ်ဆက်အမြောက် OTO Milara 76/62 တွေကိုရောင်းချခဲ့တယ်ဆိုတဲ့အချက်ဟာမမှန်ဘူးလို့ဒီ Leonardo ကုမ္ပဏီကဇန်နဝါရီလ15ရက်နေ့စဉ်နဲ့ကြေညာချက်ထုတ်ပြန်ပြီးတော့ညင်းဆန်ပါတယ်။မြန်မာစစ်တပ်ကိုဒီ 86mm OTO Milara စစ်အမြောက်တွေဓာတ်ရိုက်မရောင်းခဲ့တယ်လို့တဆင့်ခံလည်းမရောင်းခဲ့ဘူးလို့ကြေညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံပေါ်လက်နက်ရောင်းချမှုပိတ်ဆို့တဲ့1996ခုနှစ်မတိုင်ခင်ကလည်းမရောင်းခဲ့ဘူးလို့ပြောပါတယ်။ဆက်မြောက်တွေသာမကဒီတခြားကာကွယ်ရေးနည်းပညာတွေကိုလည်းမြန်မာစစ်တပ်ကိုရောင်းချခဲ့ခြင်းမရှိဘူးလို့လီယိုနာဒိုကုမ္ပဏီကညင်းပါတယ်။ဒီ 86mm OTO Melara စစ်မြောက်တွေထုတ်လုပ်ဖို့လီယိုနာဒိုကုမ္ပဏီနဲ့ဒီ license သဘောတူထားတဲ့ BHEL ကုမ္ပဏီကလည်းမြန်မာရေတပ်အတွက်ကိုဒီ 76/62 ဆက်မြောက်တွေဘယ်တော့မှမပို့ပေးခဲ့ဘူးလို့ဇန်နဝါရီ9ရက်ကဒီတရားဝင်တုံ့ပြန်ခဲ့ကြောင်းကိုလည်းထည့်သွင်းဖော်ပြထားပါတယ်။လီယိုနာဒိုကုမ္ပဏီရဲ့အထူးသတိထားရမယ့်စာရင်းမှာမြန်မာနိုင်ငံပါဝင်နေတာကြောင့်အရက်ဖက်ကုန်ပစ္စည်းတွေအပါအဝင်ဒီလီယိုနာဒိုကုမ္ပဏီထုတ်ပစ္စည်းတွေကိုအသေးအချာမတုံ့တမစည်းစစ်ဖဲရောင်းချခြင်းမရှိဘူးလို့ဒီညင်းဆိုထုတ်ပြန်ချက်ထဲမှာပြောထားပါဗျ။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ညီနောင်မဟာမိတ်၃ဘွဲ့တဲ့က MNDAA ကိုကန့်ကိုစလဲအဖွဲ့နဲ့စစ်ကောင်စီကိုစလဲအဖွဲ့တွေဒီနေ့တရုတ်နိုင်ငံကုမင်းမြို့မှာပြုလုပ်တဲ့တွဲဆုံဆွေးနွေးပွဲမှာတရုတ်နိုင်ငံကကိုစလဲတွေလည်းပါဝင်တဲ့အကြောင်းဆွေးနွေးပွဲနဲ့နှိစပ်သူတွေက VOA ကိုအတိအပြုပြောဆိုပါတယ်။အစောပိုင်းကဇန်နဝါရီလ15ရက်နေ့မှာထပ်မံတွဲဆုံဖို့သဘောတူထားပေမဲ့နောက်တရက်ဆုတ်ပြီးဆွေးနွေးပွဲကိုဒီကနေ့မှာတင်ပြတာဖြစ်ပါတယ်။ဆွေးနွေးပွဲအစီအစဉ်နဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။နောက်ရှုံမျိုးကိုတင်ပြထားတဲ့ MNDAA ကိုကန့်အဖွဲ့နဲ့စစ်ကောင်စီအကြောင်းမှာတရုတ်နိုင်ငံတာဝန်စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလ15ရက်နေ့ကနောက်ဆုံးတွေ့ဆုံခဲ့ပြီးဒီလထဲမှာနောက်တစ်ချိန်တွေ့ဆုံမှုသဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ဆွေးနွေးပွဲမှာလည်းတရုတ်ကိုယ်စားလှယ်တချို့ပါဝင်တက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့တစ်ခေါက်ဆွေးနွေးပွဲမှာ MNDAA တင်ထားတဲ့လာရှုံမျိုးကိုအရင်ပုံစံအတိုင်းထားရှိဖို့နဲ့ကိုကန့်တပ်တွေပြန်လဲစုပ်ကွန်နေရချထားရေးနဲ့နေဆက်ကုံသွေးပြန်လဲဖွင့်တဲ့တိုင်ရေးစီးပွားရေးပြန်လဲထူထောင်ဖို့စတာတွေဆွေးနွေးကြဖို့တရုတ်ကိုယ်စားလှယ်ဘက်တွေကစီစဉ်ပေးခဲ့တာဖြစ်တဲ့အကြောင်းဆွေးနွေးပွဲနဲ့နှိစပ်သူတွေကပြောဆိုခဲ့ပါတယ
်။မြန်မာနိုင်ငံမြဝတီမြို့အနီးမှာနောက်ထပ်ပေါ်လာနေတဲ့ဒီ online ငွေလိမ်ခိုင်းတွေကိုနှိမ်နှင်းနိုင်ဖို့အတွက်အဓိကအာရုံစိုက်ပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေပါတယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။မြဝတီမြို့နာကရွှေကုတ်ကိုအပြင်နောက်ထပ်ကြားဖြတ်ငွေလိမ်ခိုင်းလုပ်ငန်းလုပ်နေတဲ့နေရာအသစ်တွေထပ်မံပေါ်ပေါက်နေပါတယ်။အဲဒါကြောင့်အဲ့ဒီနေရာအသစ်တွေကိုအဓိကထားနှိမ်နှင်းနိုင်ဖို့စူးစမ်းနေတယ်လို့တရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနရဲ့ဒီကနေ့ဇန်နဝါရီ16ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံသားတွေအနေနဲ့လည်းနေဆက်ဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေရဲ့တားခေါင်တွေမဖြစ်အောင်လို့နိုင်ငံသားမှအလုပ်ရမယ်ဆိုပြီးတော့မက်လုံးပေးဆွဲဆောင်မှုတွေကိုတတိထားကြဖို့အတွက်အများပြည်သူလုံခြုံရေးဝန်ကြီးဌာနတတိပေးပါရယ်လူကုန်ကူးတွေရဲ့လှည့်ပြားမှုနဲ့ထိုင်းနိုင်ငံကတဆင့်မြန်မာနိုင်ငံတွေကငွေလေလုပ်ငန်းတွေစီကိုလိမ်ညာခေါ်သွားခံရတဲ့တရုတ်နိုင်ငံသားတချို့ကိုကယ်တင်နိုင်ခဲ့တဲ့ဖြစ်ရပ်တွေရှိခဲ့ပြီးတဲ့နောက်မှာအခုလိုတရုတ်အစိုးရကတတိပေးတာဖြစ်ပါရယ်ရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ် LA မြို့တစ်ဝိုက်မှာမနေ့ကဗိုလ်တကူးနေ့လေတိုင်နှုန်းရော့ကျလာတာကြောင့်မိသားသမားတွေတော်မီလောင်ကျွမ်းတာကိုငြိမ့်သက်တဲ့နေရာမှာတိုးတက်မှုရှိလာနေပါတယ်။လာမယ့်ရက်တွေအတွင်း6တွေပြီးပြင်းထန်တဲ့လေတိုင်နှုံးတွေရော့ကျလာမှာဖြစ်တဲ့အတွက်တော်မီလောင်ကျွမ်းမှုကိုသက်တာရရစီမှာဖြစ်တယ်လို့မိုးလေဝသပညာရှင်တွေကပြောဆိုပါတယ်။ဒီလိုအခြေအနေတောင်ရှေ့တည်တင်းပတ်ထဲမှာနောက်ထပ်စိုးရင်စရာအခြေအနေတွေကိုမရောက်ခင်မှာမိသားသမားတွေအနေနဲ့ Los Angeles အနောက်ဖက်ဆွန်ကပါစလိတ်အရက်နဲ့အရှိတ်ဘက်ကအီတင်အရက်တွေမှာလောင်နေတဲ့တော်မီတွေကိုနှိမ့်တတ်ဖို့အခွင့်အရေးရနိုင်မှာဖြစ်ပါတယ်။အဲ့ဒီအရက်နှစ်ခုမှာစုစုပေါင်းဧက4000ကျော်မီလောင်ခဲ့ပြီးမိသားသမားတွေကပါစလိတ်တော်မီ27ရာခိုင်နှုန်းနဲ့အီတင်45ရာခိုင်နှုန်းကိုနှိမ့်တတ်နိုင်ခဲ့တယ်လို့ပြောဆိုပါတယ်။တော်မီကြောင့်သေဆုံးသူက25ဦးထက်မနည်းရှိသွားပြီလို့အာနာဘိုင်ကပြောဆိုထားပါတယ်။ဗရင်းနေကိုမဆူမြန်မွန်နဲ့အတူကျွန်တော်ဇော်မိုးကျော်တို့တင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေမတင်ဆက်မီသတင်းပေးပို့ချက်တွေကိုစတင်တင်ဆက်ပါတော့မယ်။တရုတ်ပြည်မှာလှုပ်တဲ့စစ်ကောင်စီနဲ့ဆွေးနွေးပွဲအကြောင်းဥစွာတင်ပြပါမယ်။ကိုကန့်တပ်ဖွဲ့ MNDAA နဲ့စစ်ကောင်စီတို့တရုတ်နိုင်ငံမှာပြုလုပ်တဲ့ဒီကနေ့တွေ့ဆုံဆွေးနွေးပွဲဟာရလာထွက်ဖို့ခက်နိုင်တယ်လို့သုံးသပ်သူတချို့ကပြောဆိုပါတယ်။အရင်လာကဆွေးနွေးပွဲလိုပဲတရုတ်ဖီအားအောက်မှာဆွေးနွေးကြပေမဲ့နှစ်ဖက်စလုံးကကိုဖြစ်ချင်တာကိုသာပြောဆိုကြမှာဖြစ်ပြီးတကယ်ညှိနှိုင်းလိုတဲ့စိတ်မရှိတော့ဘူးလို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလအလကဆွေးနွေးပွဲတုန်းကတော့လာရှုမျိုးကိုနှစ်ဖက်အပြန်အလှန်တောင်းဆိုခဲ့ကြပြီးမပြေမလည်ဖြစ်ခဲ့ပါတယ်။ဒီတခါဆွေးနွေးပွဲမှာဟောဘလို့အခြေအနေတွေရှိပါလဲ။ကိုဝင်းမင်းကသုံးသပ်သူတွေကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့တရုတ်နိုင်ငံကုမင်းမျိုးကိုမနေ့ညကရောက်လာတဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ကိုကန့်တယ်လို့လူတီများတဲ့မြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တက်မတော် MNDA တို့ဒီနေ့ဇန်နဝါရီ16ရက်မှာစဆွေးနွေးနေကြပြီလို့နှိစပ်သူတွေကပြောပါတယ်ဒီဆွေးနွေးပွဲအပေါ် ISP မြန်မာမဟာဖြူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းကအခုလိုသုံးသပ်ပါတယ
်အခုလက်ရှိတစ်ဖက်နဲ့တစ်ဖက်ကဥတီချက်မတူတဲ့အခါကျတော့ကျွန်တော်တင်တဲ့နှိစပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်အဲ့တော့ကမကထလုပ်ပြီးတဲ့တရုတ်ပြည်ဘက်ကကျတော့ကံနေဇတ်တင်ရည်ပေါ့ဗျာနောက်တစ်ခါကျတော့အခုပိတ်နေတဲ့ကုံဆွေရေးလမ်းကြောင်းတွေပြန်ဖွင့်နိုင်မလားပေါ့နောက်တစ်ခါကျတော့စုရဲ့ရင်းနှီးမြှုပ်နှံမှုတွေလုံခြုံရေးပေါ့ဒီအတွက်ကြောင့်သူကနှစ်ဖက်ကိုတွေ့ပြတဲ့ကမကထားလုပ်တယ်ပေါ့နော်ဆိုတော့တစ်ဖက်က MNDA ပေါ့ဒီကိုကန့်တပ်ဖွဲ့တွေကျတော့လေစုရဲ့ဒေသပေါ့ဗျာအခုလက်ရှိစိမ့်ပိုက်ရတာသမ ्या ကိုသူကတင်ရည်စီခြင်းနဲ့ဘုံလာကျဲတာမျိုးမလုပ်စေခြင်းဘူးပြီးတဲ့ခါကျတော့တစုံတရာသဘောတူညီမှုရပြီးတော့ဆက်သွားခြင်းလည်းဆိုတဲ့ပုံစံမျိုးဖြစ်တယ်။တော့စစ်ကောင်စီဘက်ကကြတော့စဉ်းစားလို့ရှိရင်အခုချိန်ထိသူကငင်းငယ်ရွှေနှွေးပါမယ်လို့တော့ပြောတယ်။ဒါပေမဲ့2008ဖွဲ့စည်းပုံရ ဒီတိုင်းသွားမယ်ဆိုတဲ့ဟာမျိုးကျတော့တစ်ဖက်နဲ့တစ်ဖက်ကနီးစပ်ဖို့လမ်းကြောင်းတွေကလိုအောင်မယ်လို့ထင်ပါတယ
်။ကြာပြင်းအလွတ်တဘောကြိုတင်ညှိနှိုင်းမှုတွေမရှိတော့တာနဲ့အရင်ဒီဇင်ဘာ15ရက်ပထမအကြိမ်ကိုကန့်တန်နဲ့နှစ်ဖက်ဆွေးနွေးတုန်းကဥဆောင်ခဲ့သူဒုဗိုလ်ချုပ်ကြီးကိုကိုဦးဟာအရင်ဟိုက်ကင်ခေါ်မြောက်ပိုင်းညီနောင်၃ဘွဲ့နဲ့ဆွေးနွေးပွဲဥဆောင်လေးရှိတဲ့ NSPNC ခေါ်စစ်ကောင်စီငြိမ်းချမ်းရေးအဖွဲ့ဝင်မဟုတ်ဘဲလူပြောင်းသွားတာကလည်းဆွေးနွေးပွဲအဆင်ပြေဖို့ခက်မယ်လို့ဥအောင်သူငင်းကထောက်ပြပါတယ်။ဒါပေမဲ့စစ်တပ်ရရှိဟောင်းတွေနဲ့အဓိကဖွဲ့ထားတဲ့ဒေနကမဟာပြည်ရလိလာရဲ့ဖွဲ့အမှုဆောင်ဒါရိုက်တာဦးသိန်းထွန်းကတော့လူကအဓိကမကြပဲတောင်းဆိုချက်တွေကသာပြဿနာလို့ပြောပါတယ
်။ဘုမအားကတော့အရှင်းဘုံကြီးကြတယ်။ဒီမှာဘယ်နဲ့ကောင်တော်ကိုယ်ကပြောင်းနေပြီးတော့ရှိမှာတော်ကိုယ်ကြီးတော့ဆက်လို့ဟုတ်တယ်အရှင်းပြတော့အချိန်မှာဒါဆွေးနွေးရရှိကြတယ်ထုံးလို့ရှိပါတယ်။ဒီတပြိုင်တည်းစကားတော့ပြောင်းနေနေနေတော့ပါဗျာ။ဒီနိုင်နေပေါ့။ဆိုတာဒီကောင်ကြည့်ပြီးလဲအိမ်မှာလည်းတက်တာပါအဲ့ဒါအရင်အစီအစဉ်ကြီးနည်းနေရအောင်ဆိုတော့အဲ့တော့ဘယ်လိုရှင်းလင်းဝင်လုပ်ကြမလဲ။ဘာလို့တောက်ဆူကြလဲ။ဒါကတော့ကျွန်တော်တို့လည်းတောင်းတောင်းကပြီးတော့ရှင်းနေတော့ဒီပေါ်လည်းကျွန်တော်တို့မှန်းလို့ရတဲ့အပိုင်းကတော့ဒီတချို့သောလက်နက်တန်တွေကသူတို့တက်ခိုင်ရယူထားနေတယ်သူတို့တက်ပြီးမှပြီးပြီးဒါဘာလို့ထားမျိုးတောင်းလို့ကမရပါလိမ့်မယ်။ဆက်တော်ကလည်းလက်ရှိတောင်းဝင်ထားတဲ့နောက်ဆက်ကအနေနဲ့ဒါမျိုးပြည့်တဲ့ကမရဘူး။ဘာကြောင့်လဲဆိုတော့ဒီအနာထိုင်းမှုဒီ2008ချိန်ကဦးရောက်ဖြစ်တဲ့ဆိုတော့ခုနကပြောတဲ့ငင်းကြီးပန်းချတ်မှတ်တာလို့ပြီးရတယ်ဒီနိုင်မျိုးစပါ
ဒါပေမဲ့ CDM ပုံမှုဟောင်းနောင်ယိုးကတော့တရုတ်ပြည်အားကြောင့်သာဆွေးနွေးကြတဲ့နှစ်ဖက်လုံးကတကယ်အပေးယူလို့ဖို့အာတိတမရှိတာကအဓိကပြဿနာလို့ထောက်ပြပါတယ်
။ခုဒီကူကန်တန်းနဲ့စစ်ကောင်စီဒါဒုတိယအကြိမ်တွေ့ဆုံမှုမှာလည်းကျွန်တော်တို့အချင်းချင်းလိုပဲတက်နေရခြားတာရင်းနဲ့အနေနဲ့ကုံသွေးကိစ္စတွေကပဲဥတီဆွေးနွေးနိုင်ပါတယ်။အထူးသဖြင့်စစ်ကောင်စီဘက်ကတော့ဒါကျွန်တော်တို့ကူကန်တက်ကိုလာချိုးကနေပြတ်ဆုပ်ဖို့ဒါမြေပြန်တော်လိုင်းကြီးအင်အားစုတွေကိုမကူညီဖို့ကိစ္စတွေဒါတွေတော့အဓိကတောင်းဆိုကောင်းတောင်းဆိုနိုင်ပါတယ်။အခြားသောထူးထူးခြားခြားတောင်းဆိုရည်ရည်ချက်တွေတော့နှစ်ဖက်စလုံးမှာပြောင်းလဲပါတာမျိုးတော့မရှိနိုင်ဘူးလို့တော့မြင်နေပေါ့နော်။ဘာကြောင့်လဲဆိုတော့အခုဒီဆွေးနွေးပွဲရတယ်ဒါတရုတ်ရဲ့ PR လိုလားချက်ကြောင့်သာဒါဆွေးနွေးပွဲလာတက်ရခြင်းဖြစ်ပေမဲ့လို့နှစ်ဖက်စလုံးမှာပြည်ပလေးလေးညှိနှိုင်းလို့တဲ့အတီးသားမရှိတာကြောင့်ရလထွက်တဲ့ဒီဥတီနိုင်မယ်လို့တော့မထင်ဘူးပေါ့နော်
။အဲဒီကြောင့်ဘလို့ရလတ်ဖြစ်လာနိုင်တာကိုမေးရမှာဦးသိန်းထွန်းကအခုလိုသုံးသပ်ပြပါတယ
်ဒီတစ်ဖက်ကလည်းနေမျိုးအပြည့်အစုံပြုနေတယ်သူတို့အတွက်တစ်ခုကတော့အထူးဒေသလုံးကိုပုံစံနဲ့တတ်မှတ်တာလည်းဘာလို့လိမ့်ချနိုင်မှာတောင်းဆိုခဲ့တယ်ဒီဘက်ကလည်းပြီးလို့မဖြစ်နိုင်တဲ့အတွက်အဲ့လိုမျိုးဦးတီကျကောင်းနေနေတာလောင်းနေဆိုတော့ကျွန်တော်တို့ကရလတ်ထွက်ဖို့တော့ညောင်းမနိုင်ပါဘူးမရှိဘူးဒီကံကတော့ကျွန်တော်တို့အနည်းဆုံးတစ်ခဏတည်းပါလိုက်ရအောင်ဆိုတော့ကျွန်တော်တို့ဒီနေ့ရနိုင်တယ်အနည်းဆုံးတော့ဒီနေ့မှရှိတဲ့တချို့တော့ဖြစ်တဲ့ family တွေတော့ရှောက်ချနိုင်မှာတော့ရှိတော့ဗောဒါပေမဲ့ညသောဖြစ်ပြီးပြီးခဲ့တဲ့ဒီဆွေးနွေးပွဲအကြောင်းကိုပြန်တော့နောက်ကြောင်းမှလိုက်ကြည့်မယ်ဆိုလို့ရှိရင်တော့ရန်ကတည်းကခဏခဏမရှိဘူးလက်ရှိညသောကတော့အနာကိုတို့ခြင်းနဲ့ဟာတစ်ခုပဲတကယ်တော့နေတဲ့ဟာမျိုးနဲ့ကိုမျိုးနဲ့တန်ဖိုးကနေတော့ဒီလုံးဝမလျှော့နိုင်ဘူးဆိုတဲ့ဟာကိုပြန်ထားတဲ့ဟာမျိုးဆိုတော့ကျွန်တော်ခင်ရင်းပါလိမ့်မယ်ဒီရန်ကထွက်ဖို့မလွယ်နိုင်ဘူ
းဒီရလက်ဖြစ်လာနေတာပေါ့CDM ဘူကြီးစင်ရော်ကတော့အခုလိုထောက်ပြပါတယ
်မအောင်မြင်မှုပြမအောင်မြင်မှုဆိုတော့တို့ကအဲကလေးလိုပဲလေငါတို့ဟိုပြန်ပေးငါတို့ရုံးဆိုင်ခွင့်ပြန်ပေးဆိုတဲ့အနေအထားမျိုးနဲ့ပဲတောင်းဆိုတာအရင်ခေတ်ကစစ်သက်ညှိနှိုင်းမှုမျိုးတွေလိုပုံစံမျိုးနဲ့မတူတော့ဘူးဗျအဲ့တော့ဒီလာရှိုးအပါဝင်ပေါ့နော်ဒါကိုကန်နဲ့အဓိကဆွေးနွေးတာဆိုတော့ကိုကန်တို့ဒီ MNDA ကလက်ရှိစစ်ကောင်စီကိုမောင်းထုတ်ထားနိုင်တဲ့ area တွေကိုတို့ကပြန်ပြီးတော့နေရာလိုချင်တယ်ဆိုတော့မဖြစ်နိုင်ဘူးဘာလို့လဲဆိုတော့မြို့သိမ်းတိုက်ပွဲတစ်ခုမှာဆိုတာလဲငွေကြေးပါလို့အဓိကတော့အသက်သွေးချွေးပေါ့နော်ပြီးဆက်ထားရတာတွေအများကြီးရှိတယ်အဲ့တော့အလွယ်တကူပြန်ပေးပါဆိုတဲ့ပုံစံမျိုးကတော့ဒါဆွေးနွေးပွဲမှာဘလို့မှဖြစ်မဲ့ပုံစံမျိုးတော့မဟုတ်ဘူးပေါ့နော
်တကယ်တော့ဒီဆွေးနွေးပွဲကိုမနေ့15ရက်နေ့မှာဆွေးနွေးဖို့အရင်သဘောတူထားခဲ့ပေမဲ့နောက်ပိုင်းမှာတရက်နောက်ဆုတ်ပြီးမှဒီနေ့မှစဆွေးနွေးနိုင်တယ်လို့နှိစက်သူတွေကပြောပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ပြပေးခဲ့တာပါအခုဆက်လက်ပြီးတော့ကရင်နီဘက်ကလေကြောင်းတိုက်ခိုက်ခံရမှုအခြေအနေကိုတင်ပြပေးပါမယ်ကရင်နီဒေသဒီမော်ဆိုမြို့နယ်အရှေ့ပိုင်းစစ်ပစ်တုကတဲ့စခန်းတစ်ခုမှာဇန်နဝါရီလ15ရက်နေ့မနေ့တုန်းကစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရသာ3ဦးသေဆုံးပြီး4ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲအရသာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မတ်အီတန်စင်ကပြောပြပါမယ်
စစ်ကောင်စီဒုဥက္ကဋ္ဌဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းလွိုက်ကော်မြို့ကိုရောက်ရှိနေတဲ့စူပီသတင်းတွေထွက်ပေါ်ခဲ့တဲ့ဇန်နဝါရီလ15ရက်နေ့ကအရသာပြည်သူတွေနေထိုင်တဲ့စစ်ဘေးရှောင်စခန်းကိုစစ်ကောင်စီတပ်တွေကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့ပါလေ ဒီမော့ဆိုမြို့နယ်အရှေ့ပိုင်းဒေါ်ဆိုခုကျေးရွာယာယီစစ်ဘေးရှောင်စခန်းပေါ်ကိုဘုံးကျဲခဲ့တဲ့အတွက်စစ်ဘေးရှောင်ပြည်သူ3ယောက်သေဆုံးပြီးတော့4ယောက်ပြင်းထန်ဒဏ်ရာရရှိခဲ့တဲ့အကြောင်း KNY လူ့အခွင့်အရေးအဖွဲ့နဲ့ကာကွယ်ရေးတပ်ဖွဲ့ကပြောပါလေတိုက်ပွဲဖြစ်ပေါ်တာမရှိဘဲနဲ့စီရေးပြတ်မဲ့မဟုတ်တဲ့စစ်ဘေးရှောင်စခန်းကိုလေကြောင်းကနေတိုက်ခိုက်ခဲ့တာလို့ KNY လူ့အခွင့်အရေးတည်ထောင်သူကိုပညာက VOA ကိုပြောပါလေ
ဒေါ်ဆုခုဆိုတဲ့စစ်ရှောင်စခန်းကိုစစ်ကောင်စီဘုန်းလာကျဲတယ်ပေါ့နော်အဲမှာပွဲချင်းပြီးဦးပေါ့နော်ဟိုတည်ဆုံးတယ်တူဦးကတော့ဒဏ်ရာရပြီးတော့မှကျွန်တော်ဆင်းရုံမှာထပ်ဆုံးလို့ပေါ့နော်အဲ့ဒါအားလုံးပေါင်းရင်3ဦးတော့ဖြစ်တယ်ထိခိုက်ဒဏ်ရာရကျွန်တော်4ဦးကျန်နေတယ်ပေါ့နော်အဲ့ဒီမတိုင်မီကတော့ထဲနိုင်ဖွဲ့ဝန်းကျင်မှာကဒီမော့ဆိုရှစ်ချမှာပဲကျွန်တော်အဲ့ဒီကြေးရွာတို့အနာကိုတော့ဟိုလည်းဘုံကျဲတော့ပေါ့နော်ဆင်းနိုင်ခွဲတစ်ခေါက်ရယ်ဆင်းနှစ်ခွဲတစ်ခေါက်ပေါ့နော်အဲ့ဒီဒေတာကဟိုစစ်ပွဲမဖြစ်ဘူးတတပွဲမရှိဘူး
ကျင်းနီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကလေလေချောင်းကနေဘုံကျဲတက်ခတ်ခဲ့တဲ့အချင်းဒီအကြောင်းကိုခုလိုပြောပြပါလိမ
့်။ဘုံကျဲတက်ခတ်တဲ့အတွက်ဒီမော့ဆိုဒေါ်ဆော့ခူဂျေပါဆစ်ရှောင်းမှာပြည်သူနှစ်ဦးပွဲချင်းပြည်သူဆောင်းနေနောက်တူကတော့စီကူတာမှုခံနေရင်းနဲ့တည်ဆောင်းသွားရတယ်ပေါ့နော်။ကျန်တဲ့ဒီ၄ဦးကတော့ထပ်ပြီးတော့မှဒီတိခတ်တန်းရရတာတွေရှိခဲ့တယ်
အသက်32နှစ်အရွယ်အမျိုးသားတယောက်အသက်38နှစ်အရွယ်အမျိုးသမီးတယောက်နဲ့အသက်60အရွယ်အမျိုးသမီးတယောက်စုစုပေါင်း3ယောက်တည်ဆုံးခဲ့ပြီးတော့အသက်18နှစ်ကနေ85နှစ်အရွယ်ကြားအလူအယောက်4ယောက်လည်းပြင်းထန်တဲ့အရရှိခဲ့တယ်လို့ပြောပါလေ။လေကြောင်းတိုက်ခတ်ခံရတဲ့ဒေါ်ဆိုခူကျေးရွာမှာအင်ဂျီ80ကျော်ရှိပြီးတော့လူဦးရေက300ရှိတာပါ။ဒါဟာပထမဆုံးအခြေလေးကြောင့်ဘုံကျဲတိုက်ခိုက်ခံရတာဖြစ်ပြီးတော့ရွာသူရွာသားတွေနဲ့စီပီးရှောင်တွေကအသက်အန္တရာယ်လုံခြုံရေးအခြေအနေကိုစိုးရိမ်နေကြတဲ့အကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူဒါအေဆိုးကပြောပါလိမ့
်အခုလိုဘုံကျဲတိုက်ခိုက်တာကတော့အစ်စ်ကောင်စီဒုတိယကောင်ဆောင်စိုးဝင်းလက်ကောရောက်နေတဲ့ချိန်လည်းဖြစ်တယ်ပေါ့နော်စစ်ကောင်ဆောင်ရာဒီလက်ကောလာတာဖြစ်ဖြစ် Greenie PU လာတာဖြစ်ဖြစ်အမြဲတမ်းဒီကြောင့်တိုက်ခိုက်မှုတွေကိုလုပ်လို့ရှိတယ်သူတို့ဖြစ်ပြည်သူလူထုကိုပြစ်မှတ်ထားပြီးတိုက်ခိုက်လို့ရှိတယ်
ဒေသနယ်လက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ Brave Warriors of Myanmar BWM အဖွဲ့ကတော့လွိုက်ကော်မြို့မှာရှင်းပါတဲ့ကြားပြည်နယ်နေအခမ်းအနားကိုစစ်ကောင်စီဒုကောင်ဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတက်ရပြီးတော့ညစာစားပွဲကျင်းပနေတဲ့ပြည်နယ်ခမ်းမကိုဇန်နဝါရီလ14ရက်နေ့ညပိုင်းမှာရှော့တိုက်ဒုံးနဲ့တိုက်ခိုက်ခဲ့လို့ကြေညာချက်ထုတ်ပြန်ထားပါလိမ့်လွိုက်ကော်မြို့ပြည်နယ်ခမ်းမကိုတရားခွန်မမရှော့တိုက်ဒုံး၅လုံးပစ်ခတ်တိုက်ခိုက်ခဲ့ပြီးတော့ဒေသကိုကဲမှုစစ်ဌာနချုပ်ဒါကစားအပါအဝင်စစ်ကောင်စီတပ်စခန်းတွေကိုရှော့တိုက်တုံးနဲ့တိုက်ခိုက်တာလို့ထုတ်ပြန်ကြမှာပါရှိပါသည်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာမရှိသလိုထိခိုက်ဒဏ်ရာရရှိမှုရှိမရှိနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့တရားတည်ပြီးချက်ရဖို့လေစုံစမ်းနေစေဖြစ်ပါလိမ့်ရှင်
။မအီတန်းစင်ပြောပြသွားတာပါဆက်လက်ပြီးတော့မတရားဘက်ကအခြေအနေကိုဆက်ပါအောင်မယ်။မန္တလေးတိုင်းမတရားမျိုးနဲ့အနောက်ဘက်ခြမ်းကနေစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်လိုက်လို့မနေ့ဇန်နဝါရီလ16ရက်နေ့မဟာဒေသခံအမျိုးသားတို့တည်ဆုံသွားတယ်လို့လက်နက်ကင်တိုက်နေတဲ့ဒေသတွင်းအဖွဲ့အစည်းတွေကပြောဆိုပါတယ်တိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလက်နက်ကြီးနဲ့မကြာခဏဆိုသလိုပစ်ခတ်တိုက်ခိုက်တာကြောင့်ဒေသခံပြည်သူတည်ဆုံမှုတွေရှိနေပြီးရွာထဲနေမီးရှို့တာလည်းရှိနေတယ်လို့စောင့်ကြည့်နေသူတွေကပြောဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့အလိမ်မာကပြောပြမှာပါ
မန္တလေးတိုင်းမတရားမြို့နယ်အနောက်ချမ်းတုံကုန်းရွာကနေဇန်နဝါရီလ15ရက်ဗုဒ္ဓဟူးနေ့မှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခတ်ခဲ့တာပါ။အရင်ကလည်းအလားတူပစ်ခတ်တိုက်ခတ်တာတွေကြုံခဲ့ရဘူးတယ်လို့စစ်ကောင်စီကိုတော်လန်တိုက်နေတဲ့ဒေသရင်းလက်နက်ကိုင်အဖွဲ့ကရဲဘော်တို့က VOA ကိုပြောပါတယ်
။မထင်လို့လက်နက်ပစ်တာပဲ။အဲ့မှာမှပထမဦးလို့ပြဆုံးသွားတယ်ဆိုကြကျွန်တော်တို့တောင်းပြီးတော့တောင်းရပစ်တပ်ပြုတယ်ဥစားတာ300ဝက်ချင်းကြီးတယ်။အဲ့နောက်ပိုင်းမှာအဲ့ဒီကမဖြစ်ဘူးဗျာတချင်းလာဝဲဥတီပြစ်တာကြတာတော့ခုလဲအဲ့လိုမျိုးပဲပြစ်တာဟိုမှာအဲ့ဘက်ကပြည်သူတွေကိုစစ်ပေးဆောင်လာနေတယ်အဲ့ဘက်ပြည်သူတွေကတော့မဆောင်ကြဘူးဗောနော်ကျွန်တော်ဒီဘက်ကတာအီးဖျားပြုတယ်မရဘူးသူတို့မဆောင်နေကြခါကြတော့မဆောင်ကြခါကြတော့အခုလူမျိုးပဲထက်ကြတာ
ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းခလေးငယ်တူအပါဝဲစစ်ကြေရွာဒေသခံမိသားစုဝင်3ဦးလက်နက်ကြီးစာထိမှန်ပြီးတော့တင်ဆောင်ခဲ့တယ်လို့ပြောပါတယ်ဒီတိုက်ခတ်မှုမှာဒေသခံတွေရဲ့ပြောဆိုချက်ကိုအခြေခံပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ပေမဲ့စစ်ကောင်စီကမဟုတ်မှန်ကြောင်းတုံ့ပြန်ခဲ့တာပါမတရားအနောက်ချမ်းမှာရှိတဲ့ရွာတွေထဲကဒေသခံလေးတွေလည်းပြီးခဲ့တဲ့လစ်ကုံပိုင်းလောက်ကစပြီးတော့မကြာခဏမီးရှို့ခံနေရတယ်လို့အခြေအနေစောင့်ကြည့်သူတွေကပြောပါတယ်ဥဒေရွာမှာဆိုရင်ဒီကနေ့အထိရွာထဲဝင်မီးရှို့ခံရတာ73ချိန်ရှိပြီလို့ဝက်လက်သတင်းအချက်လက်ကိုရက်တာဝန်ခံတူကပြောပါတယ
်။ဥဒေရွာကဒီနေ့နဲ့ဆိုရင်ကျွန်တော်တို့73ချိန်ရှိပြီဗျ။မနက်ခင်းရက်ဆက်ရှိပါဘူး။သူကတော့ဒီတမုံဝင်ရှို့နေရတာ တခြားရွာတွေကတော့သူတို့အုပ်အုပ်ဒီတို့ဝင်စီးတာပဲရှိရဲ့ဒီလာကန်တွေကမဝင်ဘူးညာတော်တော်များများဆွေးပြေးရှောင်နေကြတယ်အဲ့ဒီကျွန်တော်တို့ဝဲဒီမရယာမွန်းနဲ့အနောက်ချောင်းမှာကျွန်တော်တို့အမှကျွန်တော်တို့ဝါချောင်းရှိပါတန်ငါချောင်းဆိုရှိချောင်းချောင်းချောင်းရှိရဲ့အချောင်းရဲ့တောင်ဘက်ကရွာဆိုင်ဆက်ကုန်းကိုဆွေးပြေးရှောင်ထားရတာဗျ
လက်လက်ကြီးနဲ့ပြစ်ခတ်တာအပြင်ရွာတွေစစ်ကောင်စီတပ်စစ်ကြောင်းဝင်တဲ့အခြေအနေတွေကြောင့်ထွက်ပြေးတဲရှောင်သူတွေရှိသလိုတချို့ဒေသခံတွေကတော့ရွာထဲမှာပဲဆက်ပြီးတော့ရှိနေပါတယ်လက်လက်ကြီးတဲ့ကြားပြီးဆိုရင်နောက်ထပ်တလက်တပါလာတက်တဲ့အကြောင်းလဲဝက်လက်တဲ့အချက်လက်ကိုရက်တာဝန်ခံက VOE ကိုပြောပါရယ
်ဘလုံးဝင်းမှာလည်းသူကအများကြီးရယ်ဘလုံးဝင်းမှာလည်းကျွန်တော်တို့ဒီချက်ခံရုံးနေမှာတော့အများကြီးအဆန်းပါရှိတယ်ဗျခါကြရင်တစ်ဖက်ကတော့ဖြစ်လာပြီးအလုပ်လုပ်တဲ့သူတို့မရဘလုံးဝင်းကလည်းကျွန်တော်တို့ဟောင်းဝင်းစားရင်းနဲ့ဒါ1 2 design မှာမဇိုင်းနေတယ်အလုပ်လုပ်ကြတာရှိတယ်ဗျကျွန်တော်တို့ကဒီလူပေါ့နော်ဒီလူအဓိကနားလည်တဲ့ပေါ့ပေါ့သိနေတာကအဲ့လည်းဒီကလည်းဒီကတော့ပြည်ပြည်ဆိုတာနဲ့နောက်ကတလက်တန်ဆိုတာပါပြီးသားဗျဒလေးတန်ပါပြီးသားအတန်းနားထောင်ပြီးခြင်းနဲ့တက်နိုင်ဆုံးဒီစားကားစားနဲ့အနည်းဆုံးနေရာမှာမနေကြဘူးပေါ့အဓိကအားပြောခြင်းပါဗ
ျမတရားမျိုးနဲ့အနောက်ဘက်ခြမ်းကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတက်တဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေကြာပြီးရတဲ့နှစ်နိုဝင်ဘာလကတည်းကတိုက်ပွဲပြင်းထန်ပြီးတော့အပြက်လက်ပစ်ခတ်တာတွေရှိခဲ့ပါတယ်မတရားမျိုးနဲ့အနောက်ဘက်ခြမ်းကျေးရွာတွေကရွာသစ်ဝန်းစုနဲ့ထိပ်ပင်ဆောက်ကျေးရွာတွေကိုပြန်လည်ပြီးသိမ့်ပိုက်ရရှိထားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးကပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီတပ်ကတော့မတရားမျိုးနဲ့ဘောလုံးကွေးတဲ့မှာအထိုင်ချနေပြီးတော့အနောက်ဘက်ခြမ်းမှာရှိနေတဲ့ကျေးရွာတွေစီစစ်ကြောင်းထုံဝင်ရောက်တာအပြင်လက်လက်ကြီးနဲ့ပကြခဏဆိုသလို6လံပစ်ခတ်နေတဲ့အကြောင်းဒေသတွင်းအခြေအနေစောင့်ကြည့်သူတွေကပြောပါတယ်ရှင်
။အလိမ်မပြောပြသွားတာပါ။ပစ်ခတ်တဲ့ပြေကိတ်တိုက်ခတ်ခံရမှုတွေအပြီးမှာတော့ဖားကန့်ဘက်ကမြေပြိုတဲ့တရင်ကိုဆက်လက်တင်ပြပေးမှာပါကချင်ပြည်နယ်ဖားကန့်မြို့နယ်ကြောက်စိမ့်လောက်ွက်နွန်ကန်ပြိုချမှုမှာတေဆုံးသူရုပ်အလောင်း32လောင်းကိုရှာဖွေတရှိခဲ့ပြီးရှာဖွေရေးလုပ်ငန်းတွေကရပ်ဆိုင်းလိုက်ပြီလို့ဖားကန့်ဒေသခံတို့ကဒီကနေ့ပြောဆိုပါတယ်နွန်ကန်ပြိုချရာမှာလူရာနဲ့ချီတေဆုံးနိုင်ကြောင်းဒေသခံတွေကခံမှန်းထားပေမဲ့စီးရင်အတိအကျပြုစုဖို့တော့ခက်ခဲတဲ့အကြောင်းလည်းပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့တရင်ကိုကိုဇော်ဝင်းလိုင်ကပြောပြမှာပါ
ဇန်နဝါရီလ23ရက်နေ့မနေ့တနာရီအချိန်လောက်မှာဖားကတ်မြို့နယ်စိတ်မူကျေးရွာအုပ်စုကစပော့ကျေးရွာနွန်ကံပြိုကျတာကြောင့်လူနေအိမ်50လောက်နှိမ့်မြုပ်သွားပြီးလူအများအပြားပျောက်ဆုံးခဲ့တာပါပျောက်ဆုံးနေသူတွေကို3ရက်ကြာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပြီးတဲ့နောက်မနေ့ဇန်နဝါရီလ15ရက်နေ့ညနေပိုင်းအထိအလောင်း32လောင်းကိုတွေ့ခဲ့ပါတယ်အခုတော့ရှာဖွေလုပ်ငန်းတွေကိုရပ်ဆိုင်းလိုက်ပြီလို့ဖားကတ်ဒေသခံတို့က VOA ကိုပြောပါတယ
်ဖားကတ်ကနောက်ဆုံးအခြေအနေကမနေ့ကတော့ဘဘဘယ်လိုလုပ်ငန်းလေးနားပလိုက်တာပေါ့နော်အဲနားပလိုက်တာပေါ့ဒီဆုံးတဲ့လူကတော့အလုံးပေါင်း30တယောက်ပေါ့ဟိုစီးုံရောက်ပြီးပြီးသွားတဲ့လူနဲ့ဆိုရင်32ယောက်ပေါ့
လုပ်ငန်းပြုကြတဲ့အတွက်ပျောက်ဆုံးနေသူ150ကျော်ရှိနေကြောင်းခန့်မှန်းထားပေမဲ့စီးရင်အတိအကျရရှိဖို့ခက်ခဲကြောင်းလည်းပြောပါတယ
်တဖကမှာတော့မြေယူလိုက်လို့ရှိရင်အစအဆုံးကူညီကလေးလုပ်ငန်းတွေမလုပ်နိုင်တဲ့ပြဿနာကဟိုစီးရင်မရနိုင်နောက်တစ်ချက်ကကြတော့တည်ဆုံးသွားပြီဆိုလို့ရှိလို့ရှိရင်လည်းဟိုကျွန်တော်တို့အင်ကဘယ်လူပဲနှစ်ယောက်ပါသွားတယ်ဆိုပြီးတော့စီးရင်မပြီးကြဘူးဆိုဒီလုပ်ငန်းရှင်ရေပစီလောပန်းတွေကသူအင်ကတော့ဘယ်နှစ်ယောက်ပါသွားပြီပေါ့နော်ဟိုဂယူးတစ်ဆိုင်လာပြီးတော့စီးရင်ပြီးတာမျိုးမလုပ်တာတကြောင်နောက်တစ်ခါဟိုဟိုတစုဒီတစုလာရှာကြတဲ့လူအုပ်စုတွေကအုပ်စုလိုက်ပါသွားရင်ပြီးလေဘယ်ရောက်တော့မှမသိဘူးဘယ်သူမှမလဲဒါကိုအကြီးဆိုင်ပြီးတော့ခွင့်မလုပ်တဲ့အခါကျတော့ဟိုစီးရင်မရနိုင်ဘူး
နော်အောင်နှစ်မြုပ်ပျောက်ဆုံးနေသူတွေကိုရှာဖွေတဲ့လုပ်ငန်းတွေရပ်နားလိုက်ရတဲ့အခြေအနေကိုလည်းသူကအခုလိုဆက်ရှင်းပြပါတယ
်။အဲ့တော့ဒါကတော့ကျောတင်းဟောင်းနဲ့ဝင်နေတဲ့ကြီးနဲ့အဲနောက်ကျင်းနဲ့အတူတဲ့မြေကြီးနဲ့ရောပြီးတော့မှနွန်ပေါ့နော်သူကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးအခြေအနေကစုပ်လို့လည်းမရဘူးကိုလို့လည်းမရဘူးဆိုတဲ့အခါကျတော့အဲ့လူနေအိမ်လေးနဲ့လမ်းမကြီးကိုပဲသူကဖော်လိုက်တာပေါ့။ကျန်တဲ့ဟာတွေကတော့ဟိုသူကဒီတိုင်းပဲအချောက်ခံပြီးတော့ဟိုထားမယ်ဥစားမျိုးဖြစ်တာပေါ့နော်။အဲ့တော့လမ်းမကြီးလောက်ပဲရှင်းပြီးတော့မှအကုန်လုံးနားပလိုက်တာ
ဖားကန့်ဒေသမှာလူအသေးအပြောက်များရတဲ့ဖြစ်စဉ်တွေဟာမြေစာပုံပြိုကျတာနဲ့နွန်ကန်ပေါက်ကျတာတွေကြောင့်ဖြစ်ပွားလေးရှိတာပါဒီလိုတည်ဆုံးမှုတွေဖြစ်ပွားတဲ့အခါတိုင်းအပြည့်တိုင်ရှင်းလင်းဖယ်ရှားပြီးရှာဖွေဖို့အခက်အခဲတွေရှိနေပါတယ်2020ခုနှစ်ဇူလိုင်လ3ကဝေခွာရာနီးမြေပြိုတာကြောင့်လူ190ကျော်တည်ဆုံးခဲ့တယ်လို့2019ခုနှစ်ဧပြီလကမော်ဝမ်းကလေးရွာနွန်ကံပေါက်တဲ့အတွက်54ယောက်သေဆုံးခဲ့ပူပါတယ်ခင်ဗျာ
ကုဇော်ဝင်းလိုင်းပြောပြသွားတာပါ VOA ရဲ့ကြာတာပရင်းနေညဘက်တန်လွတ်စီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မကြမီပဲအပတ်စဉ်ကန်တာတွေကိုတင်ဆက်ပေးပါအောင်မယ်
VOA American တိုင်းရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6နာရီကနေ6နာရီခွဲအစီအစဉ်ကို line to meter 25 32နဲ့40 VOA ညချမ်းည9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to meter 19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုး line လက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင
်။မင်္ဂလာပါ VOA American အတန်းရဲ့ကြာတာပရင်းနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကိုဆက်လက်တင်ပြပေးနေပါတယ်။ဆက်လက်ပြီးတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဈာမရေးတိုင်းရင်သတင်းလောအစီအစဉ်တွေကိုတင်ဆက်ပေးပါအောင်မယ်။အခုပထမအဆုံးကတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့တရုတ်ပိုးကပတ်လမ်းပြဿနာဆိုတဲ့ခေါင်းစဉ်နဲ့တင်ပြပေးထားပါတယ်စစ်ကောင်စီအာဏာသိမ်းလို့မြန်မာနိုင်ငံမှာပြည်တွင်းစစ်ဖြစ်ပွားနေပေမဲ့တရုတ်အစိုးရကတော့သူအကျိုးစီးပွားကာကွယ်ရေးနဲ့ပိုးကပတ်လမ်းသစ်အကောင့်အထည်ဖော်လာရေးကိုသာအာရုံစိုက်နေတဲ့အကြောင်းဥအောင်ခင်ကရေးသားတင်ပြထားပါတယ
်မြန်မာတရုတ်ဓာတ်ငွေပိုက်လိုင်းကို2013မှာစတင်အသုံးပြုပြီးရင်းနှံပိုင်လိုင်းကို2019မှာစတင်အသုံးပြုပါတယ်။ဒါပေမဲ့ရင်းနှံတန်းခွေပိုင်လိုင်းဟာသဘာဝပတ်ဝန်းကျင်နဲ့လူအဖွဲ့အစည်းအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိတယ်ဆိုတာကိုလေ့လာထားတဲ့ပထမဆုံးသောအစီရင်ခံစာကိုတော့လွန်ခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကမှတရုတ်ကုမ္ပဏီကထုတ်ပြန်ပါတယ်။ပိုင်လိုင်းအသုံးပြုပြီး10နှစ်လောက်ကြာမှပိုင်လိုင်းသုံးသပ်ချက်ကိုကျင်းညာတာပါပဲ။ပိုင်လန်းလမ်းကြောင်းတစ်ချောင်းမှာဒေသခံပြည်သူတွေရဲ့တာယာဝါပြောရေးနဲ့တိုးတက်ဖွံ့ဖြိုးရေးအတွက်ကြိုးပမ်းဆောင်ရွက်နေတယ်လို့ဖော်ပြထားကြောင်းတရုတ်အစိုးရစင်ဟွာသတင်းဌာနကသတင်းပေးပို့ပါတယ်တရုတ်ဓာတ်ငွေရင်းနှံပိုင်လိုင်းကုမ္ပဏီကလူမှုစီးပွားရေးတာဝန်ကိုအောင်မြင်စွာထမ်းဆောင်နေကြောင်းဖော်ပြထားတဲ့အစီရင်ခံစာဖြစ်ပါတယ်နောက်တစ်ပတ်လောက်ကြာတော့တရုတ်ပိုင်လိုင်းကုမ္ပဏီဥက္ကဋ္ဌကနေပြည်တော်ကိုရောက်လာပြီးဓာတ်ငွေရေထုတ်လုပ်တဲ့စိတ်ကန်းတိဆောက်ရေးအတွက်လေ့လာမှုအများဆုံးလုပ်ဖို့သဘောတူချက်ရယူလိုက်ပါတယ်။လက်ရှိရေနံဓာတ်ငွေပိုင်လိုင်းကိုပုံမှန်ထိရောက်စွာအသုံးပြုရေးအတွက်အဆင့်မြင့်ဖို့လည်းသဘောတူလိုက်တယ်လို့ဆိုပါတယ်။စစ်ကောင်စီအာဏာသိမ်းပြီပဲတရုတ်အရင်းအနှီးကတော့ရော့မသွားတဲ့အပြင်တိုးပွားလာဖို့ရပါတယ်။ဂျာမနီနိုင်ငံဖရန့်ဖတ်ညင်ရိုင်းသုတေသနဌာနက2021ကထုတ်ဝေတဲ့စာရမှာတော့ပိုးကပတ်လမ်းကြောင်းစီမံကိန်းတွေကြောင့်သဘာဝပတ်ဝန်းကျင်ပြောင်းလဲသွားနိုင်တဲ့အတွက်ကမ္ဘာပေါ်မှာလူဦးရေ24သန်းလောက်လူမှုစီးပွားရေးဘဝပျက်စီးသွားနိုင်တယ်လို့အကဲဖြတ်ထားပါတယ်မြန်မာပြည်မှာပိုးကပတ်လမ်းကြောင်းစီမံကိန်းကိုအကောင့်ထဲ follow သူဟာတရုတ်အစိုးရပါမြန်မာကတော့မငင်းနိုင်လို့လိုက်လျောလိုက်ရတဲ့သဘောရှိပါတယ်။ပိုးကပလန်းတိဆောက်တဲ့အခါမှာပါဝင်သည့်အားလုံးအကျိုးအမြတ်ခံစားရမယ်လို့တရုတ်အစိုးရကပြောလေရှိပါတယ်။တရုတ်ပြည်ကတန်မဏိဗီရမြေပြတ်စစ်စားတဲ့လုပ်ငန်းတွေမှာထုတ်လုပ်မှုပိုးရှံတဲ့ပြဿနာကိုတော့မပြောသလောက်ပါပဲ။2008မှာကမ္ဘာဗန္ဒယေးအကြအကျဲဖြစ်တော့တရုတ်လုပ်ငန်းထောင်ပေါင်းချီပြီးပိတ်လိုက်ရပါတယ်။တရုတ်ပေါကုံ30ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။တရုတ်အစိုးရကပြည်내တွေကိုဒေါ်လာသန်းပေါင်းသိမ့်ချီထောက်ပံ့ပြီးအခြေခံအဆောက်အုံတွေတည်ဆောက်စေပါတယ်။ဒါပေမဲ့လိုလာတဲ့ပိုးလာတဲ့အခါမှာပြဿနာရှိလာပါတယ်။တရုတ်ပြည်မှာထုတ်တဲ့တန်မဏိ50ရာခိုင်နှုန်းဟာဝယ်သူမရှိလို့ပိုရှမ်းနေပါတယ်။တန်မဏိနဲ့ဆက်သွယ်နေတဲ့လုပ်ငန်းတွေတို့ပေးပြရမယ့်အခြေအနေဖြစ်လာပါတယ်ဒါကြောင့်တရုတ်ရဲ့အခြေခံအဆောက်အုံလုပ်ငန်းကပိုးရှံတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းဟာအကောင်းဆုံးဖြစ်လာပါတယ်ဒါပေမဲ့အတိအလင်းပြောဖို့မသင့်တော်လို့ပိုးကပလမ်းကြောင်းစီမံကိန်းတွေပေါ်ထွက်လာတာလို့ဆိုပါတယ်အခြေခံအဆောက်အုံလုပ်ငန်းမှာပိုးရှံနေတာတွေကိုနိုင်ငံခြားတင်ပို့တဲ့နည်းကသာပြည်တွင်းလုပ်ငန်းတွေကိုအသက်ရှူချောင်းစေလိမ့်မယ်လို့တရုတ်အစိုးရအရာတန်းတွေကယုံကြည်ကြောင်းစင်ကာပူနိုင်ငံတက္ကသိုလ်ပမောက္ခလီမင်ချောက်ကလွန်ခဲ့တဲ့နှစ်ဇန်နဝါရီလ1ရက်နေ့ထုတ် International Affairs စာဆောင်မှာရေးထားပါတယ်။ဒ ဒါဟာတရုတ်အစိုးရအရင်ကရှင်းသုံးခဲ့တဲ့အနောက်ဘက်ဒေသပြည်ပြိုးရေးအစီအစဉ်နဲ့လဲသဟဇာတာဖြစ်သွားပါတယ်တကယ်တော့ဘုကဘလန်တစ်တီဆောင်ရေးဟာပုံမှန်ချထားတဲ့စီမံကိန်းမဟုတ်ပါဘူးယင်းချင်းပြုံနံမှုနဲ့ကုန်သွယ်မှုမှန်သမျှဘုကဘလန်နဲ့ဆက်နေပါတယ်ဘုကဘလန်မှာအားလုံးပါဝင်နိုင်ပါတယ်ပြည်내အစိုးရနိုင်ငံပိုင်ကုမ္ပဏီပုဂ္ဂလိကပိုင်ကုမ္ပဏီ NGO အဖွဲ့ပြည်내အဖွဲ့စတာတွေပါဝင်နိုင်တဲ့စီမံချက်ဖြစ်ပါတယ်ဒါကြောင့်တောင်ရင်မြကန်းကကရင်တရုတ်ဖက်ဆက်ဒုစရိုက်လုပ်ငန်းတွေကလည်းပိုကဘလန်တင်မှာသူတို့လည်းပါဝင်ကြောင်းကြေညာပါတယ်တရုတ်တန်ယုံကတော့သူတို့မပါဘူးလို့အတီလင်းညင်းဆိုပါတယ်ဘာပဲပြောပြောစစ်ကောင်စီအာဏာသိမ်းမှုကြောင့်ဒေသခံအာဏာပိုင်အမျိုးမျိုးပေါ်ထွက်လာတဲ့အခါမှာပိုကဘလန်တင်ကိုဗဟိုကပုံစံဆွဲချမှတ်တဲ့အခြေအနေမရှိတော့ဘူးလို့စောကျော်စင်ခင်းနဲ့အပေါင်းပါတွေကလွန်ခဲ့တဲ့အောက်တိုဘာလတုန်းဒါဆိုဖိရီဗျူးစာဆောင်မှာသုံးသပ်ထားပါတယ်အကွဲအဝဲအပြားပြားဖြစ်နေတဲ့ဒေသဆိုင်ရာအကျိုးစီးပွားနဲ့အညီအကွဲအဝဲအပြားပြားဖြစ်လာတဲ့တရုတ်အဖွဲ့အစည်းတွေကတုံ့ပြန်လိမ့်မယ်လို့ဆိုပါတယ်လီဗျာအာဏာရှင်ဂဒါဖီပြုတ်ကျတော့မယ့်အချိန်အထိလက်တွဲမဖြုတ်ဘဲကိုကျိုးစီးပွားကိုသာဒီမျိုးစုံနဲ့ကာကွယ်ရမှာတရုတ်ဟာထင်ရှားပါတယ်ဒါကြောင့်စစ်အာဏာရှင်အမြင့်ပြတ်ချိန်အထိစစ်ကောင်စီကိုတရုတ်ကလက်တွဲပြုတ်မှာမဟုတ်ပါဘူးဒေသခံအင်အားစုတွေနဲ့နားလည်မှုရယူပြီးမရရတ္တကချိုင်ဆိုသလိုရတဲ့နည်းနဲ့အခွင့်အရေးပါရမီကိုချစ်ချုပ်ယူဖို့သာတရုတ်ကစိတ်ကူးမှဖြစ်ပါတယ်။နာမည်ပြက်တာနဲ့နာမည်ဆိုးထွက်တာကိုတရုတ်ကဂရုမစိုက်ပါဘူး။မိမိအကျိုးစီးပွားမြင့်တင်ရေးကသာတရုတ်ဘုကပတ်နိုင်ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပြီးမှတော့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်။ကူးစက်သေဆုံးမှုများနေသေးတဲ့ TB ရောဂါကာကွယ်ရေးထိရောက်စီဖို့အတွက်အားလုံးရဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြနေပါတယ်။ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေပါလဲ။ဒီအကြောင်း Health Digest ကျန်းမာရေးနဲ့စစ်ပညာဂျာနယ်အငိမ့်စာအက်ဒီတာချုပ်ပြည်သူ့ကျန်းမာရေး Foundation အလုံမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစီမန်းကိုဆက်သွယ်ပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်။
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများသိဒေါက်ထွေးစေမန်ခင်ဗျာကျွန်တော်တို့ TB ယောဂါနောက်ဆုံးအခြေအနေကိုပြောတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးကူးစက်သေဆုံးမှုများလာခဲ့တာဘယ်လိုလက္ခဏာပြတာနောက်ဆေးရင်ပါ TB နဲ့ငုတ်ရှိုး TB လို့စင်ခေါ်ချက်ရှိတာနဲ့ကာကွယ်ရေးတချို့ကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီကာကွယ်ရေးထိရောက်အောင်ဘယ်လိုပူးပေါင်းဆောင်ရွက်မှုတွေလိုအပ်တာကိုအဓိကပြမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းအခုဆိုလို့ရှိရင်တိမ်ဖို့လွယ်တဲ့existed ဒီပါလေအဲ့ဒါတွေကိုသုံးပြီးတော့ကြည့်ရတယ်မှာဝင်ပြီးတော့သူတို့နိုင်ငံတွေမှာရှာနေကြပါပြီအဲ့လိုရှာတဲ့အခါမှာပြည်သူလူထုကနေပြီးတော့အဲပူပေါင်းပါဝင်ဖို့အဲ့လိုမျိုးအရေးကြီးပါလေနောက်တစ်ခါဒီဓမ္မ ultra x-ray ပေါ့လေနော်အဲ့လိုမျိုးပေါ့ဒီပညာအားလုံးကိုသုံးမှုဆိုရင်ခုနတက်ခွဲခန်းပစ္စည်းတွေအဲ့ဒီဓမ္မရိုက်တဲ့ set တွေပါလေဆိုတော့တော့ဈေးကြီးပါလေခင်ဗျာဈေးကြီးတော့အဲ့ဒီအားတွေသုံးဆွဲနိုင်ဖို့ဘယ်ရည်ပတ်စံရမလဲနိုင်ငံကလည်းဒီနည်းမျိုးနဲ့မှုတွေလုပ်ရမယ်ဒါအပြင်အလူရှင်နေပေါ့လေဒေါ်လာတွေအခုများချင်းတော့ရစေတို့ global fan တို့အရာမျိုးတွေနေရာမျိုးတွေညာကြီးလိုပါတယ်ကုညီပေးမဲ့ stakeholder တွေပေါ့လေညာကြီးလိုပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအဓိကဘလို့လိုအပ်တာရှိသေးလဲဆရာကြီ
းအဲ့လိုလုပ်ငန်းတွေဘုဘတိရောက်တဲ့စီမံခန့်ခွဲမှုအဲ့ဒါလည်းတော့ရေးကြည့်ပါတယ်အသက်ဆိုင်ရာဒေသဆိုင်ရာအုပ်ချုပ်ရေးအနာပိုင်အဖွဲ့ဝင်တွေနေပြီးတော့ကုညီမှသာလေအဲ့ဒီလုပ်ငန်းတွေကိုသိချသာလို့လည်းရှာဖွေရေးလုပ်ငန်းတွေလုပ်နေမှာဖြစ်ပါတယ်ပြည်သူလူကိုယ်တိုင်ကလည်းလိုလိုလားလားနဲ့သွားပြီးအစ်စ်ခံမယ်ကိုနဲ့မတင်ငါတဲ့လူတွေရှိလို့ရှိရင်အဲနမူနာပြောလို့ရှိရင်ကိုယ့်ရဲ့နေနာမှာရှိတဲ့ဟိုဇလန်းမမီနိုင်တဲ့လူမျိုးတွေပေါ့လေ HIV ပိုးရှိနေတဲ့လူမျိုးတွေဟိုလည်းစစ်ဆေးဖို့အတွက်ကူညီပြီးတော့ပြောပေးရပါမယ်။နောက်တကပြင်ချေရမယ့်ဝန်ထမ်းတွေပါလေတချို့ရောတချို့နိုင်ငံတွေမှာအများကြီးရှိပါတယ်။အဲ့လိုလူမျိုးတွေဟိုဆေးရပါမယ်။နောက်အချင်းကြနေတဲ့လူတွေအထုတ်ကြနေတဲ့လူတွေဆိုရင်လည်းတော်တော်နီးကနေရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်အဲ့လိုလူမျိုးတွေမှာလည်းရှာဖို့လိုပါတယ်။နောက်တကအတော်များများတော့ပေါ့လေ။အဲ migrant နေရာမှာစုဝေးနေရတဲ့ disaster တွေပါလေကြောင့်ဟုတ်ကြောင်းနေတဲ့နေရာတွေမှာလည်းအဲ့လိုနေရာတွေလွတ်သွားလို့မဖြစ်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့ဒီသဘာဝဘေးဒဏ်ပါဝင်ဘေးဒဏ်အလုံးကိုခံစားပြီးရွှေ့ပြောင်းနေတဲ့သူတွေအလုံးကိုလည်းလေထားရှာဖွေတင်တာပေါ့ဆရာနော
်အမှန်ပါတယ်ဆောင်းတေးပြီးတော့တနေရာမှာစုဝေးပြီးဒီထိုင်ရတဲ့လူတွေအားလို့ချင်းကျွန်တော်ကကူးဆက်ဖို့တွေ့တာပေါ့လေပြုတ်သိပ်ပြီးတော့နေရတယ်အစားကောင်းကောင်းမစားရဘူးဆိုတော့အားရက ာ risk factor တွေဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးတွေမှာလည်းဟိုဆရာနိုင်မှုအရင်ရေးကြည့်ပါတယ်ဥပမာဟိုကျွန်တော်တို့နိုင်ငံမှာတော့ပစ်သေးပဲနဲ့ယူဂန်ဒါလိုနိုင်ငံမျိုးတောင်မှဗန်ဂါလေးဒစီနဲ့ရွာတဲ့ဆင်အဲ့အဲ့ဟိုယူလီယာဒက်ပန်ဆယ်ပါတယ်ဓာတ်မှရိုက်တယ်တလေးစစ်တဲ့နီးပညာတွေလည်းပါလာတယ်ဟိုကရိယာတွေပစ္စည်းတွေတော့တောင်ဆုံးမော်နီးပညာတွေပါတယ်အဲ့လိုရှာကြတယ်ဟိုတချို့နေရာတွေဆိုလို့ရှိရင်cycle နဲ့တော့သွားနိုင်လို့ပြောတယ် cycle ဒီစီးနဲ့ကြောပိုးအိတ်ထဲမှာအဲ ultra portable ဓာတ်မှန်ဆက်လို့ပဲခေါ်ကြပါစို့အဲဓာတ်မှန်လေးကိုဆက်လေးကိုထည့်သွားတယ်တရော့လောက်တာလေးနောက်တကဟို gene expert ဖြစ်တဲ့ molecular နည်းပညာနဲ့သိတဲ့နေရာတွေကလေ script လေးတွေပါဒီအဲ့ဒါလေးတွေလည်းတရော့လွယ်ပါတယ်တည်သွားပြီးတော့အရွာရောက်တဲ့ခါမှာလူတွေအများကြီးရှိတဲ့နေရာမှာဆက်လို့တဲ့လူကိုအလွယ်တကူဆက်လို့ရပါတယ်အဲ့လိုဆက်တဲ့ခါမှာအများဟို the same day မှာပဲယောဂါကိုရှာဖွေတယ်the same day ပဲ treatment ကိုတစ်ခါလဲပြေးနိုင်ခဲ့တယ်အဲ့လူကိုမြို့တိခေါ်လာကြရမလို့အဲ့ဒီမှာဖေးလဲပါတယ်เนาะအဲ့တော့ကြောင့်အဆင့်နေလုပ်ပြနေပါပြီဒါဒါလဲဒီငွေကြေးထောက်ပံ့မှုအများကြီးရရှိတဲ့အဲ့လိုနိုင်ငံမျိုးတွေပေါ့လေကျွန်တော်အာဖရိကနိုင်ငံတွေဆိုလို့ရှိရင်ဟိုတော်တော်ကိုလုပ်ပြနေတာတွေ့ရပါတယ်ဒါကတော့ဒီယောဂရှာဖွေရေးနဲ့ပတ်သက်တယ်ပေါ့
ဟုတ်ကဲ့ဒီနေရာမှာဆရာအဓိကသက်ဆိုင်ရာဒီအထုတ်တဲ့သူတွေအစောရီတစ်ဖွဲ့တည်းလဲပေါ့เนาะလုံးလို့မရတော့ပဲねခုနကဒီသူတွေဝန်ကုန်နေနိုင်ငံတွေအလဲလက်ရှိတဲ့နိုင်ငံတွေဆိုရင်ဒီနိုင်ငံတကာကအကူအညီတွေလိုလားတဲ့သဘောပေါ့ဆရာနော
်မှန်ပါတယ်ခင်ဗျာ
ခုနကအာဖရိကနိုင်ငံလေးလိုမျိုးမှလုံနေအောင်အဲ့ဒါအပြင်ဒီပြည်သူတွေရဲ့ပူးပေါင်းဆောင်ရွက်မှုပေါ့နော်
ဟုတ်တယ်ခင်ဗျာဟုတ်ပါမှန်ပါတယ်ခုနကအဲ့ဒီဒီ community တွေမှာခုနလိုကျွန်တော်ပြောလို့ဒီ HIV ပိုးရှိတဲ့လူတို့ရှာဖွေပေးတာတို့ဟော commercial sex workers တွေလည်းရှိပါတယ်အဲ့လိုတွေလည်းရှာနေမှာလည်းရှိနိုင်ပါတယ်အဲ့တော့ဒီမှာကျွန်တော်ပြောချင်တော့ stigma and discrimination ပေါ့ဒီ TB ရှိပြီဆိုလို့ရှိရင်အဲ့သူအမဲဆက်ထင်သွားတာမျိုးရင်တော့ရှိပါတယ်။အဲ့သူခွဲခြားနှိမ့်ချဆက်ဆံတာမျိုးတွေရှိကြပါတယ်။အဲ့အဲ့လိုမျိုးမလုပ်ကြဘူး။အတိတရားအတိစိတ်နဲ့ပေါ့လေ။အဲ့စိတ်ဓာတ်ကလည်းတော်ရေးကြည့်ပါတယ်။ဒါမှသာလည်းဒိန်ကြမခွဲခြားမှုလည်းမရှိဘဲနဲ့ဆင်းရဲမရွေးချမ်းသာမရွေးဒီလိုပဲဖြစ်ဖြစ်တီဗီယောဂဖြစ်ပြီးဆိုလို့ရှိရင်ဖြစ်တဲ့လူပူဇော်မှုတွေကိုနာဟာတွေကိုအကုန်လုံးအရှာဖွေရင်းရောပူဇော်ရင်းရောအကုန်ပေးနိုင်ရမယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီပူပေါင်းဆောင်ရွက်မှုကောင်းဖို့အတွက်ပေါ့နော်ဘာထက်အကြံပြုချင်သေးလဲဆရာ
ဒီစေကုတဲ့နေရာမှာအခုဆိုလို့ရှိရင်ကျွန်တော်စေကုတောင်းနေမှာကဘူးကျွန်တော်ပြောခဲ့သလိုပဲဒီယောဂကခုခံအားကျဆင်းလာဘာကြောင့်ကျဆင်းလဲဆိုလို့ရှိရင်ကျွန်တော်လို HIV လို့ပိုးဖြစ်တာကတော့ပိုးဆိုးတာပေါ့လေကျွန်တော်ပြောသူအာဟာရဓာတ်မပြည့်ဝတဲ့လူတွေစလေတောက်တဲ့လူတွေအရဲအလွန်ပြွန်တတ်တဲ့လူတွေဆိုလို့ချင်းနဲ့ဖြစ်နေတဲ့ခါကျတော့အဲ့လိုလူမျိုးတွေမှာတချို့အဆိုးဆုံးပေါ့လေအကျန်တဲ့စလေတောက်တဲ့ကိစ္စကတော့စလေဖြတ်ခိုင်းရမှာပေါ့လေအရဲတောက်တဲ့လူကလည်းအရဲအလွန်ပြွန်မတောက်အောင်ပြောရမှာပေါ့လေဒါပေမဲ့အာဟာရဓာတ်တော်တော်ရေးကြီးတယ်ခင်ဗျအဲ့တော့အရေးကြီးဆုံးအကြောင်းအရာပဲကျွန်တော်တို့စင်းရတဲ့နိုင်ငံနဲ့ဝင်ငွေအလေလတ်နိုင်ငံတွေမှာတည်ဖြစ်ရတဲ့အကြောင်းရင်းကအဲ့ဒီလူတွေ resistant ခုခံအားစနစ်မရှိဘူးခုခံအားစနစ်မကောင်းတာဘာကြောင့်လဲဆိုအာဟာရဓာတ်မလုံအောင်လို့ပဲအဲ့ဒီအတွက်လည်းTV ရှိတဲ့လူနာဆိုလို့ရှိရင်ကုညီပံ့ပိုးမှုတွေငွေကြေးပံ့ပိုးမှုရှိမယ်ဟိုစီရိုဆန်တို့ပံ့ပိုးမှုရှိတယ်ဟိုစားစရာဗီတာမင်အားစီအစကြီးမယ်အမှုတွေအများကြီးကိုခုနကုထုံးကုသရဲ့ဒီ package ထဲမှာထည့်ပေးရပါပြီ
ဟုတ်ကဲ့ဆရာတော့အခုလိုအဟာရပါထည့်ပေးနိုင်တာတွေရှိလာပြီပါဆရာနော
်ဟုတ်ကဲ့အဲ့ဒါလည်းခုနကတို့ US Aid တို့ဘာလို့ solution တွေကနေပြီးတော့တမင်ထည့်ပေးထားပါတယ်ကျွန်တော်တို့နိုင်ငံမှာလည်း TV တွေကိုသက်ဆိုင်ရာဌာနကို TV စီမံချက်ရှိတဲ့ဌာနကိုကုသလို့ရှိရင်ရှာဖွေမှုကုသမှုအပြင်အဲ့လိုပံ့ပိုးမှုတွေလည်းပေးနေပါတယ်အိန္ဒိယလိုနိုင်ငံမှာဆိုလို့ရှိရင်တော့အိန္ဒိယအစိုးရ TV လူနာတယောက်ရဲ့ဘဏ်အကောင့်ထဲကိုတလားကိုရူပီ900ပုံမှန်ထည့်ပေးတယ်ခီစောဘုတ်ဝယ်သုံးမလားဈေးဝယ်ဝယ်သုံးမလားတက်နိုင်သလားပေါ့လေအဲ့လိုမျိုးသုံးတာရှိပါတယ်ဒါအပြင်လူရှင်အမျိုးမျိုးနဲ့ပြီးတော့လူရန်တဲ့စားကြတော့ဆရာတွေဟိုကျက်ဥလိုလိုဟာမျိုးတွေပြီးလို့ရပါတယ်ဒီမှာနိုင်ငံမှာစတဲ့ဆန်တို့စီတို့ပေါ့လေအဲ့ဒါတွေကိုသတ်မှတ်ထားတဲ့အတိုင်း TV လုံးယူနာတိုင်းမဖြစ်မနေပေါ့အခွင့်အရေးတရားအနေနဲ့ကုထုံးထဲမှာပါတဲ့ကိစ္စတွေဖြစ်ပါတယ်ဒါတွေကလည်းတော့ယဉ်ကျေးမှုနည်းမှုတွေအစိုးရတွေကလုပ်ဖို့လိုသလိုလူရှင်တွေကလည်းဒါမျိုးတွေကိုတူနေပြီးတော့အစိုးရတယ်မက public private partnership ပေါ့လေဒီပုဂ္ဂလိကကဏ္ဍနာမို့အဖွဲ့အစည်း NGO တွေနဲ့ပူးပေါင်းပြီးတော့လုပ်ဆောင်နေကြတာရှိပါတယ်တော်လဲ online online ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြပေးတဲ့ကျမရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကြာတာပရင်းနေညဘက် VO ရဲ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပါမယ်ဖာကန်မြေပြိုလို့လူတွေသေဆုံးရတဲ့တဲ့ရင် PNLA ပို့ဖို့လွမြောက်ရေးတပ်ဖွဲ့ဝင်5ယောက်တပ်ဖြိုက်ခံရတဲ့ကိစ္စချင်းပြည်နယ်မှာစစ်ကောင်စီတပ်ကင်းစင်ရေးဆောင်ရွက်နေမှုအခြေအနေနဲ့ရခိုင်ပြည်နယ်ကြောက်တော်ဈေးတဲ့ကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်ခဲ့တဲ့အကြောင်းတွေကို Susie Timbia Pitare, Tian Tatin Law, see single to set Pima Pipare, F E V R Fever, why not that I got in set Taraba?
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါကျွန်မအမီပါနယ်စပ်ဒေသတိုင်းသတင်းတွေတင်ဆက်ထားတယ်ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ အခုနှစ်ထဲချင်းပြီမှာစစ်တပ်ကင်းစင်သွားအောင်စီရဲ့အရှိန်ကိုမြင့်သွားမယ်လို့ချင်းမျိုးသားတအူစီအန်အက်ဖ်ကပြောပါရယ်။ကချင်ပြည်ဖက်ကမျိုးနယ်တဲကစပေါ်ရွာမှာကြောက်စိမ့်တွင်းဟောင်းနွန်ကန်ပေါက်ကြမှုကြောင့်တိတ်ဆုံသွားတဲ့သူတွေထဲရုတ်အလောင်း30ကျော်ကိုတွေ့ထားပြီလို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါရယ်။သတင်းလွှာတွေထဲမှာတော့ဖလန်းမှာမြို့သိမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစ
ကျမကနန်းဟောင်းမှာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကတ်မြို့နယ်ဆိုင်းတောင်စိတ်မှုကျေးရွာအုပ်စုရှိစပော့ရွာကကြောက်စိမ့်တွင်ဟောင်းနွန်ကန်ပေါကြမှုကြောင့်တည်ဆုံးသူတွေထဲရုပ်အလောင်း30လောင်းတွေ့ရှိပြီလို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါရယ်။ဇန်နဝါရီလ15ရက်နေ့အထိတွေ့ထားတဲ့ရုပ်အလောင်း30လောင်းထဲမှာအသက်နှစ်နှစ်အရွယ်ကလေးရုပ်အလောင်းကအစပါတယ်လို့ဆိုပါရယ်။နွန်ကန်ပေါကြမှုထဲအိမ်အလုံးရေ90ကျော်လဲနှိမ့်မြုပ်သွားပါရယ်။ရတနာအဓိပတိကြောက်စိမ့်တူဖော်ရေးကုမ္ပဏီကတူးဖော်ခဲ့တဲ့နှုန်ကန်ဟောင်းနေရာမှာတွင်းအစ်စ်ကမြေစာတွေပြန်ဖို့ရင်မြေအလေးချိန်ကိုမထိနိုင်ပဲဇန်နဝါရီလ23ရက်နေ့မနေ့တနေ့ကျော်မှာနှုန်ကန်ပေါက်ကျမှုဖြစ်တယ်လို့ဖားကန့်ဒေတာခန်တွေကပြောပါတယ်
။ပအူးအမျိုးသားလွတ်မြောက်ရေးတပ်မတော် PNLA တပ်ဖွဲ့ဝင်9ယောက်နှိပ်စက်တပ်ဖြတ်ခံလိုက်ရတယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ရှားပြည်တောင်ပိုင်းစီဆိုင်မြို့နယ်ဟီဆုံရွာနားမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေ PNLA တပ်ဖွဲ့ဝင်9ယောက်ဖမ်းဆီးခံလိုက်ရပြီးနောက်ဇန်နဝါရီလ23ရက်နေ့မနေ့ပိုင်းမှာပအူးပြည်သူစစ် PNLA အဖွဲ့ကနှိပ်စက်တပ်ဖြတ်လိုက်တာလို့ PNLA စစ်ဖက်ဆိုင်ရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဇန်နဝါရီလ12ရက်နေ့မှာ PNLA နဲ့စစ်ကောင်စီ PNLA ပူးပေါင်းတပ်တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီး PNLA တပ်ဖွဲ့ဝင်တယောက်ကြာဆုံးခဲ့တဲ့အပြင်9ယောက်ဖမ်းဆီးခံလိုက်ရပါတယ်။သူတို့ကို PNLA အဖွဲ့ကဇန်နဝါရီလ12ရက်နေ့ညပိုင်းမှာညပိုင်းနှိပ်စက်ထားတဲ့ဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးနောက်နေ့မနေ့စနေနိုင်မှာတော့တပ်ဖြတ်ထားတဲ့ဓာတ်ပုံတွေထပ်မံထုတ်ပြန်ခဲ့တာဖြစ်ပါတယ်
2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စီရေးအရှိန်မြင့်သွားမယ်လို့ချင်းမျိုးရတပ်ဦး CNF ကပြောပါတယ်။ချင်းပြည်နယ်အတွင်းမှာအာဏာသိမ်းစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်နရာဟာဟာခါနဲ့တီးတိမ်မျိုးပေါ်မှာပဲလေပတ်နိုင်တော့ပြီးစစ်ကောင်စီလက်အောက်ခံတပ်တွေရဲ့အုပ်ချုပ်မှုကလည်းတိုက်ရင်ဌာနချုပ်တွေထဲမှာပဲရှိတော့တယ်လို့ CNF ပြောရေးဆိုခွင့်ရှိသူဆလိုင်းထက်နီကပြောပါတယ်။ချင်းတော်လိုင်းရဲ့တပ်ဖွဲ့တွေဟာတပြည်နယ်လုံးနယ်နမိတ်ရဲ့80ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားပြီးသိမ်းပိုက်ဖို့ကြံနေသေးတဲ့မြို့တွေကိုဆက်လက်သိမ်းပိုက်နိုင်ရေးအတွက်စစ်ရေးအရှိန်မြင့်သွားဖို့ရှိနေတယ်လို့ဆိုပါတယ်မြို့နယ်ကိုမြို့နယ်ရှိတဲ့ချင်းပြည်မှာစစ်ကောင်စီတပ်ဖွဲ့တွေဟာဟာခါဖလန်တီတိန်ထန်တလန်စတဲ့မြို့တွေမှာတပ်ဆွဲထားကြပြီးတွန်းဆံမတူပြီးမင်းတပ်ကံပက်လက်နဲ့ပလောဝါမြို့နယ်တွေကတော့စစ်တပ်ကင်းစင်သွားပြီဖြစ်ပါတယ်
ရခိုင်ပြည်ကြောက်တော်မြို့ပေါ်ကရက်ွက်တွေနဲ့ဈေးတဲကိုစစ်ကောင်စီကလေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရက်သား၈ယောက်ထက်မနည်းသေဆုံးခဲ့ပြီး28ယောက်ထိခိုက်ဒဏ်ရာရရှိသွားခဲ့ပါတယ်။ကြောက်တော်မြို့ပေါ်ရှိလူနေထူထပ်တဲ့နေရာတွေကိုဇန်နဝါရီလ17ရက်နေ့မနေ့9နိုင်လောက်မှာစစ်ကောင်စီကလေးချောင်းကနေ3ချိန်တိုင်တိုင်ဘုံကျဲတိုက်ခိုက်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဘုံအလုံးကြီး15လုံးလောက်ကျဲချခဲ့တာဖြစ်ပါတယ်။ဒီဘုံကျဲတိုက်ခိုက်မှုတွေနေရာမှာတင်9ယောက်သေဆုံးခဲ့ပြီးစစ်ကူတမှုခံယူနေချိန်3ယောက်ထပ်မံသေဆုံးသွားခဲ့တယ်လို့ဆိုပါတယ်
တနင်္သာရီတိုင်းကတနင်္သာရီမောတောင်ထိုင်းနယ်ဆက်ကိုသွားတဲ့လမ်းမှာစစ်ကောင်စီတပ်နဲ့ KNU PDF တော်လှန်ရေးပူးပေါင်းတပ်ဖွဲ့တို့အကြမ်းတိုက်ပွဲတွေကြောင်းဒေသခံစစ်ပေးရှောင်တွေအတွက်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့ကိုညီတဲ့ဖွဲ့စည်းတွေကပြောပါတယ်ထိုင်းနယ်ဆက်ဘက်ကိုသွားတဲ့သိန်းခွန်ဂွန်ဒီတော်ချောင်းနှပေါက်နဲ့ကော့ယွန်းရွာတွေကဒေသခံ1400ကျော်ထွက်ပြေးတင်းရှောင်နေကြပြီးလူဦးရေ900အထက်တပတ်စာဖူလုံအောင်ပဲထောက်ပံ့ပေးနိုင်ခဲ့တယ်လို့လက်တွဲညီညီစစ်ပေးရှောင်ကူညီအဖွဲ့ကပြောပါတယ်တိုက်ပွဲတွေဖြစ်နေတာတလလောက်ရှိလာပြီးဖြစ်ပါတယ်အခုရက်ပိုင်းမှာလဲသိန်းခွန်ရွာနဲ့အနီနာတော့ဝိုက်မှာစစ်ကောင်စီတပ်ဖွဲ့ဝင်အင်အား300နီးပါးတပ်အထိုင်ချထားပြီးတော့ထိုးစစ်ဆင်နေတယ်လို့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကဆိုပါတယ်
ရှမ်းပြည်တောင်ပိုင်းကြည်သီးမြို့မှာကလေးငယ်တွေအရေးပြားယောဂါနဲ့ဝမ်းယောဂါဖြစ်ပွားမှုများနေတယ်လို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်အခုလိုဖြစ်ပွားတာဟာလေထုငင်းညံ့မှုတောက်ရည်တုံးရည်မတန့်ရှင်းမှုတွေကြောင့်ဖြစ်တယ်လို့ကြီးလက်ကျန်းမာရေးဆရာမတယောက်ကပြောပါတယ်ကြည်သီးမြို့မိုင်းကော့အုပ်စုထဲမှာကုမ္ပဏီ၄ခုကကြောင်မီးသွေးကိုနှစ်ပေါင်း၂၃ခုနှစ်ကလေးကစတူးဖော်လာတာဖြစ်ပြီ Nama Nitaine, Jodari, Jama Yiguba, Tikai Lani Ralu, Dida Kanuga Subare. ကုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်မြောက်ပိုင်းဖလန်းမှာမြို့သိမ်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးစစ်ကောင်စီရဲ့လေကြောင်းကနေတိုက်ခိုက်မှုတွေကြောင့်စစ်တုံးမှန်တွေပါတိုက်ဆုံမှုတွေရှိနေပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစုစည်းထားပါတယ်မင်းတပ်မြုပ်သိမ်းတိုက်ပွဲနဲ့တရက်တည်းစတင်ခဲ့တဲ့ဖလန်းမြို့သိမ်းစစ်ဆင်ရေးဟာဖူးဆူရင်နှစ
ချင်မှာရှိပါတယ်ဒီတောင်းကတော့နေ့တိုင်းလိုချက်တူမဟုတ်ဝဲထွက်နေလို့နေ့တိုင်းကျဲသွားတဲ့ပုံစံမျိုးဖြစ်ပါတယ်စီကတော့နေ့တိုင်းချင်ပါပါတယ်သူကတော့ပြည်သူကိုတိကထားကပြမှာဒီပြည်သူတဲ့တို့လိုက်ကြပါဟိုစစ်ပွဲကိုအောင်သူလုဆောင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်ဆိုတော့ပြည်မဲ့ပြည်သူတွေရှိတဲ့နေရာတွေအားလားတွေကိုလည်းပုံချဲတဲ့ဟာတွေအများကြီးရှိပါတယ်ဟုတ်
စစ်ကောင်စီဟာဖလန်းမျိုးမကြစီဘူးအတွက်လေကြောင်းကနေဘုံကျဲတိုက်ခိုက်နေပြီးဇန်နဝါရီလ4ရက်နေ့ကလည်းခွမ်းလုံရွာကိုဘုံကျဲခဲ့ရာစစ်တုံးပန်း9ယောက်နဲ့ CNDF ရဲဘော်တယောက်တီးဆုံးခဲ့ပါတယ
်ည7နာရီနဲ့12နာရီဝန်းကြားကာလမှာပေါ့လေ MiG-29 fighter jet ကအဲ့ဒီခွမ်းလုံရွာကိုနှစ်ချိန်ပစ်ပါတယ်ဆိုတော့အဲ့ဒီနေရာကကျွန်တော်တို့ယာယီစစ်တုံးပန်းလေးဟိုကျွန်တော်ထားတဲ့နေရာဖြစ်တယ်အဲ့ဒီစစ်တုံးပန်းလေးသူတို့ရှိတဲ့နေရာကိုဖြစ်တာပေါ့လေကျက်တဲ့ဟာကတော့ဒီကြောင်းရှိမယ်တော့ procedure အဲ့ဒါကိုသူတို့ပြမထားပြပစ်တယ်အဲ့ဒီမှာကျွန်တော်တို့ CNDF ရဲဘော်တူဆုံသွားတယ်နောက်ပြီးတော့စစ်တုံးပန်းဖမ်းထားတဲ့ဟာရဲ9ယောက်ဆုံသွားတယ်အဲ့နောက်ပြီးတော့3ယောက်လောက်ကရဲဒဏ်ရာရရှိတာရှိပါတယ်
ဖလန်းမြို့တိန်စစ်စင်ရေးကို2024ခုနှစ်နိုဝင်ဘာလ9ရက်နေ့မှာချင်းငင်တောင်အဖွဲ့ကစတင်ဖော်ဆောင်ခဲ့ကြပြီးခလာရ268တပ်ကုန်းကလွဲပြီးမြို့ပေါ်ကနေရာအလုံးကိုထိန်းချုပ်ထားနိုင်ကြပြီဖြစ်ပါတယ်လက်ရှိမှာလည်းဖလန်းမြို့မှာစစ်ရေးအခြေအနေကပြင်းထန်နေတာကြောင့်ပြည်သူတွေအနေနဲ့မြို့ရှောင်ကွင်းလန်းကနေကားတွေနဲ့ဖြတ်သန်းသွားလာတာမလုပ်ကြဘူး CNO CNDF ကသတိပေးထားပါတယ်ဖလန်းမြို့ခံပြည်သူအလုံးကတော့စစ်ရေးအခြေအနေကြောင့်ဒီနေ့ချိန်ထိနေရက်ကိုမပြန်နိုင်ကြသေးပဲတင်းရှောင်နေကြရစေဖြစ်ပါတယ်ခင်ဗျာ
မုံပြေရေးမြို့အရှိတ်ချမ်းမှာတော့တော်လရေးမဟာမိတ်ပူပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေနေ့စဉ်ရက်ဆက်ဖြစ်ပွားနေတာကြောင့်ယာနဲ့ချီတဲ့ပြည်သူတွေထွက်ပြေးနေရပြီးစားနပ်ရိက္ခာအခက်အခဲတွေဖြစ်နေပါတယ်။ဒီကြောင့်ကိုတော့ရမရစုစည်းတင်ဆက်ပေးထားပါတယ်။
တိုက်ပွဲတွေဖြစ်နေတဲ့ရေးမြို့အရှိတ်ချမ်းမှာတော့စံစီစားနပ်ရိက္ခာတွေလွယ်တကူဝယ်လို့မရအောင်စစ်ကောင်စီဘက်ကတဲခွေမပြုတ်တော့ပဲပိုက်ပင်တားမြစ်ထားတယ်လို့လဲဒေတာကစစ်ဆောင်တွေကိုကူညီပေးနေတူတရကပြောပါတယ
်ရေးကြောင်းောင်းလမ်းမနဲ့ရေးကြုံလောင်းလမ်းမပေါ့ဒီစတက်တွေအားလုံးပိတ်တာလာဒီဆန်နေရိက္ခာတွေစီရေပေါ့နော်သူအများနဲ့ပြင်မသိဘူးတနိုင်တစ်ပိုင်းစားဖို့တော့ပေါ့တော့ပြည်သေးတယ်ဒီအများနဲ့ပြစ်လိုက်အကုန်လုံးသိမ်းလိုက်တယ်ဒီလက်တလောကတော့ဒီကျွန်တော်တို့ရေးရှိပိုင်းကြီးပါတဲ့ပြည်တဲ့ကြုံလောင်းဝဲပေါင်းဝဲစင်ဒီအနီနာမှာရှောင်းနေရတဲ့တွေအတွက်စားနေရိက္ခာအခက်အခဲတော့ရှိနေပါတယ်ခင်ဗ
ျစံတွေပြက်လက်လာတဲ့အပြင်စစ်ကောင်စီကလည်းလက်လက်ကြီးတွေနဲ့နေတိုင်းတို့လိုဆက်ပြီးပြစ်ခတ်နေတာကြောင့်ကြုံလောင်းရွာတဲ့ရွာဟောင်းကြောင်မိကြောင်အကန်းနဲ့ဝဲပေါင်းရွာကရွာသားတွေအားလုံးဟာဘေးလွတ်ရာကိုတန်းချောင်သွားကြပြီလို့ဆက်ပြောပါတယ
်။ပိတ်ထားတာကတော့ကိုယ့်ရဲ့နေကနေစပြီးတော့ဒီနေ့ထိပေါ့။အခုဒီမရဘူးเนาะကြောင်ရွာမှာလည်းဆန်တွေကပြတ်နေပြီ။ဒီဆန်တွေကလည်းမရောကြတော့အဲ့တော့တချို့ကတော့ဒီလမ်းကိုရှောင်ခွေးပြီးတော့အိုးချမ်းကနေအခက်အခဲနဲ့သွားပြီးတော့ရေးကိုလာပြီးတော့ဆစ်ရှောင်ကြတဲ့လူတွေရှိတယ်။ဒီဟိုဘက်ချမ်းမှာတော့ပိတ်မိတဲ့လူတွေကတော့တထောင်မိပါတော့ရှိနေတယ်လို့ကြားတယ်။ဒီဖျားသွုံးစုတို့နေတိုင်းနေဆက်ကလူတွေရောအဓိကထောက်ပံ့နေတယ်လို့သိရတယ်ခင်ဗျ
။ကျောင်းလောင်းရာနဲ့အနီးတစ်ဝိုက်ကကနဦးထွက်ပြေးလာတဲ့စစ်ရှောင်၄00ကျော်ဟာမွန်ပြည်တပ်ပါတီထိန်းချုပ်နေမြေတဲကိုရောက်လာပြီးဖြစ်ပါတယ်။သူတို့အတွက်စားနပ်ရိက္ခာတွေအပြင်လိုအပ်တဲ့ကျန်းမာရေးဆောင်ရှောက်မှုနဲ့ဆေးဝါးတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့လည်းမွန်ကယ်ဆယ်ရေးနဲ့ဖွံ့ဖြိုးရေးစင်တာ MRDC ကဇန်နဝါရီ12ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ် တော်လိုင်းရေးမဟာမိတ်ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့အကြားဇန်နဝါရီလ9ရက်နေ့ကနေစပြီးဒီနေ့အချိန်ထိတိုက်ပွဲတွေဖြစ်ပွားနေတာပါ။အဲ့ဒီတိုက်ပွဲတွေတဲ့စစ်ကောင်စီတပ်ဖွဲ့တွေအထိနာခဲ့ပြီးဇန်နဝါရီ17ရက်နေ့မှာတော့ရေချောင်းကနေပါဘုံချေခဲ့ပြီးမဲ့ပြတ်မှတ်လွဲချော်ခဲ့တယ်လို့လည်းရှေ့တန်းစစ်မြေပြင်ကမွန်စစ်သားတယောက်ကမမသာနဲ့အခုလိုပြောပါတယ်
။Jack Fighter Topo
Jet Fighter နဲ့ဘုံသုံးလုံးလာချဲချသွားတယ်။တီထဲမှာပြန်မနေဘဲနဲ့ဘုံချဲချပြီးတော့လေငါတစ်ခါတည်းလက်ပြန်သွားတယ်။ကံကောင်းတာလို့ပဲဆိုရမယ်။သူတို့ပြင့်မဲ့လွဲချော်သွားတယ်။မဟာမိတ်ပူပေါင်းတပ်ဖွဲ့ဝင်တွေကတော့တယောက်မှမထိပါဘူး။ဘုံချဲပြီးတာနဲ့တိုက်ပွဲဆက်ဖြစ်နေတာဒီနေ့အထိပါပဲ
။တော်လိုင်းရေးမဟာမိတ်ပူပေါင်းအဖွဲ့တွေဖြစ်တဲ့မွန်ဖြစ်စ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NNSPED မွန်ပြည်တော်လိုင်းရေးတပ်ဖွဲ့ MSRF မွန်ပြည်ကာကွယ်ရေးတပ်ဖွဲ့ MSDF မွန်ပြည်လွတ်မြောက်ရေးတပ်မတော် MRA, NUG, PDF လက်အောက်ခံဒေါနာစစ်ကြောင် ABSDF ကျောင်းသားတပ်မတော်နဲ့ KAU တပ်ဖွဲ့တို့နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာပါ
။အခုဆက်ပြီးတော့သတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဖားကမြွနယ်ထဲကစပော့ရွာရှိကြောက်စိန်တွင်ဟောင်းနုံကံပေါက်ကြမှုကြောင့်သေဆုံးသွားတဲ့သူတွေထဲရုပ်အလောင်း30တလောင်းတွေ့ရှိပြီဖြစ်တယ်လို့ကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ်။2025ခုနှစ်အတွင်းချင်းပြည်နယ်မှာစစ်တပ်ကင်းစင်သွားအောင်စီရေးအရှိန်မြင့်သွားမယ်လို့ချင်းအမျိုးသားတပ်ဦး CNF ကပြောပါတယ
်တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ချရအောင်ပါရှင်ကျွန်မအမီပါ
တိုင်းရင်သတင်းလောအစီအစဉ်ကိုထုတ်လွှင့်ခဲ့တာပါ VOA ရဲ့ကြာတာပရိနေညဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်တွေကိုမတ်စုမြတ်မွန်ကတလှည့်တင်ပြပေးပါအောင်မယ
်အမေရိကန်ပြည်ထောင်စုမှာသမ္မတတာဝန်ယူထားသူတွေအပေါ်ဒီကိလုတ်ခွင့်ပြုတာကိုအဆုံးသတ်တဲ့လို့သမ္မတဂျိုးဘိုက်ဒန်ကပြောကြားလိုက်ပါတယ်သမ္မတတက်တန်းကုံဆုံးဖို့ရပ်ပိုင်းမဲ့လိုတော့တဲ့သမ္မတဘိုက်ဒန်ကဒီဗုဒ္ဓဟူးနေ့ကနိုင်ငံကိုနောက်ဆုံးမိန့်ခွန်းပြောကြားစဉ်မှာအခုလိုပြောခဲ့တာပါသမ္မတတာဝန်ယူထားချိန်ရာဇဝတ်မှုကျူးလွန်တဲ့ဘယ်သမ္မတကိုမဆိုပြစ်ဒဏ်ကင်းလွတ်ခွင့်မပြုဘူးဆိုတာကိုရှင်းရှင်းလင်းလင်းဖြစ်အောင်လို့ဖွဲ့စည်းပုံကိုပြင်ဆင်တဲ့လို့သူကပြောပါတယ်။တခါဒီအာဏာကိုချမ်းသာကျွယ်ဝသူတစုကချုပ်ကိုက်မှာစိုးရိမ်စရာဖြစ်တယ်လို့လည်းသူ့ရဲ့နှုတ်ဆက်မိန့်ခွန်းထဲမှာပြောသွားပါတယ်။အချက်တကအချမ်းသာဆုံးလူတွေစီမှာပဲလုပ်ပိုင်ခွင့်အာဏာရှိနေရင်အာဏာအလွဲသုံးစားလုပ်မှုတွေကိုဘလို့မှဒီထောက်ပြတားဆီးလို့ရနိုင်မှာမဟုတ်ဘူးဆိုပြီးတော့သမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ်။ဟမတ်စ်သွေးကြွအဖွဲ့ကနောက်ဆုံးချက်အချိန်ထိရှော့ပေါ့မှုတွေရဖို့လုပ်နေတယ်လို့အစ္စရေးဝန်ကြီးချုပ်ကဆက်ဆွဲပြီးတော့ဂါဇာပြည်ရဲ့သဘောတူညီချက်ကိုအတည်ပြုဖို့ရွှေ့ဆိုင်းလိုက်ပါတယ်။သဘောတူထားတဲ့အချက်အလုံးကိုစစ်သွေးကြွအဖွဲ့ကလက်မခံတဲ့၍ဒီသဘောတူညီချက်ကိုတရားဝင်လက်ခံဖို့အစ္စရေးအစိုးရအဖွဲ့အစည်းအဝေးလုပ်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟူကပြောပါတယ်။ဟမတ်စ်ဘက်ကရှော့ပေးမှုတွေရဖို့နောက်ဆုံးအချိန်ထိလုပ်နေတယ်လို့သူရဲ့ရုံးထုတ်ပြန်ချက်မှာဖော်ပြပေမဲ့ဘာတွေလဲဆိုတာအတိအကျမပြောပါဘူး။ဗုဒ္ဓနေ့ညပိုင်းကရရှိခဲ့တဲ့အပြစ်ခတ်ရစရေးသဘောတူညီချက်ကိုအစ္စရေးအစိုးရဘက်ကတရားဝင်အတည်ပြုဖို့အတွက်ကိုဒီကနေ့မနက်ပိုင်းဝင်ကြီးအဖွဲ့အစည်းအဝေးလုပ်မယ်လို့မျှော်လင့်ထားခဲ့ပေမဲ့အခုတော့ဒီအစည်းအဝေးနောက်ဆုတ်သွားတာဖြစ်ပါတယ်။တခါဒီအီတလီနိုင်ငံအခြေစိုက်လေချောင်းရေချောင်းကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဆင့်မြင့်နည်းပညာကုမ္ပဏီလီယိုနာဒိုကမြန်မာရေတပ်အတွက်ကိုလက်နေရောင်းချနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆန်လိုက်ပါတယ်။အီတလီမှာနေစဉ်ထုတ် Il Manifesto သတင်းစာ Asian Defense နဲ့ James Gawai ဆိုင်ရာ January မှာဖော်ပြခဲ့ကြသလို86 mm စစ်သင်္ဘောတပ်ဆက်အမြောက် OTO Melara 76/62 တွေကိုရောင်းချခဲ့တယ်ဆိုတဲ့အချက်ကမမှန်ကန်ဘူးလို့ Leonardo ကုမ္ပဏီကဒီဇန်နဝါရီလ15ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်ကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကအလိမ်မှာဖြစ်ပါတယ်အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဂျက်စတင်သွေးတို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ခြားတာပရင်းနဲ့ညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာဒီမဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာလည်းအချိန်မရွေးသွားရောက်ကြည့်ရှုနားတော်တာဆင်နေပါတယ်ကျွန်တော်တို့ VOA ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်တော်တာရှင်များလည်းဘေးရန်တွေကင်းဝေးကြပါစေ
This program has come.